Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာတောတာရှင်များခင်ဗျာ VOA American တန်မြန်မာပိုင်းအစီအစဉ်က2015ခုနှစ်ဇူလိုင်လ24ရက်တောက်ကြနေမနက်ခင်းအစီအစဉ်ဒီကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line to meter 32/40/49တို့ကနေဖတ်ယူနားဆင်နေပါတယ်ခင်ဗျာ။တောတာရှင်အားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ဆံမိုးဝေပါ။အခုမနက်ဖက်အစီအစဉ်ဒီကိုတာဝန်ယူတင်ဆက်ပေးမှာပါခင်ဗျာ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုမောက်ခွန်ညိုနဲ့ကျွန်တော်ကြော်သိမ်းကြည့်ကြပါပါ။အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတန်ကာတာဟာကြိုတင်မကျင်ကြပဲအီရန်နိုင်ငံကိုသွားပါလေ။ IS တွေကိုအမေရိကန်ကတက်နေတာမှာတူရကီကသူတို့ရဲ့စစ်အခြေစိုက်စခန်းတစ်ခုကိုအုံပြုခွင့်ပေးလိုက်ပြီလို့သတင်းတွေမှာဖော်ပြပါရတယ်။အနောက်အင်အားကြီးနိုင်ငံတွေအနေနဲ့အစ္စလာမ်ဆွံ့ရောက် IS အဖွဲ့နဲ့ဆက်သက်ညှိနှိုင်းဖို့ပြည်တင်ဝန်ကြီးချုပ်ဟောင်းတိုနီဘလဲရဲ့အကြီးတန်းလက်ထောက်ဟောင်းတူဦးကစာအုပ်တုပ်ထဲမှာရေးပါရတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
ဘူအင်းကိုရက်ဆက်ရှိလေရောက်ရောရင်းရ30 40လောက်ကနေပြီးတော့ရမ်းပိတ်ပြီးတော့မက်ဆင်တွေစီလာတဲ့ခီးပဲကျင်ကားကိုရက်ဆက်နဲ့ကိုအရင်မောင်းခါ
တောင်သူလေသမားကြီးတက်ကြွလှုပ်ရှားသူမတ်ဆုစုနေဘကူးမှာအဖမ်းခံခဲ့ရတာနဲ့ပတ်သက်ပြီးတော့သူမရဲ့ခင်မွန်းဖြစ်တဲ့ကိုမာကီရှင်းပြခဲ့တာပါနောက်ပိုင်းမှာသတင်းပေးပို့ချက်တွေကိုတင်ဆက်တဲ့အချိန်မှာအပြည့်စုံနားဆင်ကြရပါမယ်အဲ့ဒီနောက်မှာတော့ငင်းညံကြီးအပြစ်ခတ်ရက်ဆက်ရေးဆွေးနွေးနေမှုပေါ်အမြင်သဘောထားအခုနှစ်မြန်မာနိုင်ငံမှာသွေးလွန်တုပ်ကွေးယောဂါတွေပုံမှုဖြစ်ပွားနေတဲ့အကြောင်းနဲ့ထိုင်းနိုင်ငံအရှိမြောက်ပိုင်းကရှီဟောက်အမွေနဲ့မော်လန်တီခီတာပျော့ပြစ်သွားမှာကိုဘာကြောင့်စိုးရိမ်နေကြသလဲစာတာတွေကိုနားဆင်ကြဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအင်္ဂလိပ်စာသင်ခန်းစာပို့ချခြင်းနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ထိတ်ဆုံးရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ခွာညိုတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။အမေရိကန်ကာကွယ်ရေးဝန်ကြီးအက်စကာတာဟာကြိုတင်ကြီးညာမထားဘဲကြာသပတေးနေ့ကအီရန်နိုင်ငံကိုရောက်သွားပါတယ်။အစ္စလာမ်စစ်သွေးကြွ IS အစွန်ရောက်တွေရဲ့ထိုးစစ်ကိုဟန့်တားဖို့အမေရိကန်နဲ့အီရတ်တို့လှုပ်ဆောင်နေတာကိုကိုယ်တိုင်ကြည့်ကျင်တာကြောင့်လို့ပြောပါတယ်။ပြီးခဲ့တဲ့မေလမှာအမ်ဘာပြည်နယ်ရော်မာဒီမြို့ကို IS အစွန်ရောက်တွေတင်လိုက်ချိန်တုန်းကအီရတ်တပ်ဖွဲ့တွေဟာတိုက်ခိုက်ခြင်းစိတ်လုံးဝမရှိဘူးလို့မစ္စတာကာတာကပြောခဲ့မှုပါတယ်။ဒါပေမဲ့တရက်ကြာခီးစဉ်အတွင်းရောက်သွားတဲ့ပထမနေရာမှာသူတို့ရဲ့အမှတ်တင်ကေတာအနက်ရောင်ဝတ်စုံတွေကိုဝတ်ပြီးတနက်ပစ်ကွင်းတစ်ခုမှာစွန့်ရီပြခဲ့တဲ့အကြမ်းဖက်မှုတံပြန်နှိမ်နှင်းရေးအီရတ်တပ်ဖွဲ့တွေကိုကြည့်ပြီးတော့အမေရိကန်ကာကွယ်ရေးဝန်ကြီးကချီချူးပြောဆိုပါတယ်။အီရတ်တပ်ဖွဲ့တွေဟာတိတ်ကိုရရရင်ရင်နဲ့စွမ်းရည်ပြည့်လှုပ်ဆောင်ကြပါတယ်လို့အကြမ်းဖက်မှုတံပြန်နှိမ်နှင်းရေးအီရတ်တပ်မှုတွေကိုမစ္စတာကာတာကပြောပါတယ်။အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့အတူအီရတ်တပ်ဖွဲ့တွေရာမာဒီမြို့ကိုပြန်ရဖို့ကြိုးစားနေတာမှာတကယ်ကိုအစောပိုင်းအဆင့်မှာပဲရှိနေပါသေးတယ်လို့မစ္စတာကာတာနဲ့အတူပါသွားတဲ့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးစတီးဗ်ဝါရန်ကသတင်းထုတ်တွေကိုပြောပါတယ်။ရာမာဒီမြို့ကိုအခုအခါမှာအင်အား1000ကနေ2000အထိရှိတဲ့ IS လက်နက်ကင်တွေကထိန်းချုပ်ထားပါတယ်။
တူရကီသမ္မတရစ်ဂျစ်တိုင်ယပ်အာဒိုဝမ်ကစီးရီးယားနိုင်ငံထဲက ISIS စစ်သွေးကြွတွေကိုတိုက်ခိုက်မဲ့အမေရိကန်တိုက်လေယာဉ်တွေကို Insalik Leader အခြေစိုက်စစ်စခန်းကိုတိုက်သုံးပြီးတော့တိုက်ခိုက်မှုတွေစတင်ဖို့သဘောတူလိုက်တဲ့အကြောင်းအမေရိကန်နဲ့တူရကီသတင်းတွေမှာဖော်ပြကြပါတယ်။အမေရိကန်အာဏာပိုင်တွေကတော့နှစ်နိုင်ငံကြားအခုလိုပူးပေါင်းဆောင်ရွက်မှုအသင့်နဲ့ပတ်သက်လို့လူသိရှင်ကြားအသေးစိတ်ထုတ်ပြန်ဖို့ညှင်းဆိုထားပါတယ်။တူရကီနိုင်ငံထုတ် Harriet နေ့စဉ်သတင်းစာ၊ American ထုတ် The Wall Street Journal နဲ့ The New York Times သတင်းစာတွေမှာတော့ဘော်ရူးနီကအမေရိကန်သမ္မတအိုဘားမားနဲ့မစ္စတာအာဒိုဝမ်တို့ဖုန်းနဲ့ဆက်သွယ်စကားပြောခဲ့ပြီးနောက်ဆုံးရရှိခဲ့တဲ့သဘောတူညီချက်ဖြစ်ကြောင်းရေးသားထားပါတယ်။အင်ပြူရောပြောခွင့်ရဂျိုးစ်အန်နက်စ်ကအင်ဆာလစ်လီဒတ်စစ်စခန်းနဲ့ပတ်သက်တဲ့တိုက်ရိုက်မိခွန်းတွေကိုဖြေဆိုခွင့်မရှိတဲ့အကြောင်းနဲ့ဒါဟာစစ်စင်ရေးဆိုင်ရာလုံခြုံရေးအတွက်ဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့အင်ပြူရောကထုတ်ပြန်တဲ့ကြေညာချက်တစ်စောင်မှာတော့အီရတ်နိုင်ငံကိုလုံခြုံမှုနဲ့တည်ငြိမ်မှုရှိလာအောင်အရှိန်မြှင့်ဆောင်ရွက်သွားဖို့အတွက်ကောဆီးရီးယားမှာနိုင်ငံရေးပြိပက္ခတွေပြင်းငိမ့်သွားစေဖို့အတွက်ပါ IS စစ်သွေးကြွတွေကိုချေမှုန်းဖို့နှစ်နိုင်ငံခေါင်းဆောင်တွေအလေးနဲ့တန်ဋိဌာန်ချခဲ့တဲ့အကြောင်းဖော်ပြထားပါတယ်။အင်ပြူရောရဲ့အဲ့ဒီကြေညာချက်မှာအင်ဆာလစ်လီဒါစခန်းကိုအသုံးပြုမဲ့ကိစ္စနဲ့ပတ်သက်လို့ဘာမှဖော်ပြထားတာမရှိပေမဲ့သမ္မတအိုဘားမားနဲ့မစ္စတာအာရူဝန်တို့ဟာဆီးရီးယားနဲ့နေချင်းကပ်နေတဲ့တူရကီနယ်စပ်လုံခြုံရေးအတွက်နိုင်ငံခြားသားတိုက်ခိုက်ရေးသမားတွေ IS အဖွဲ့စီကိုရောက်မာကိုပိတ်ဆို့မဲ့နှစ်နိုင်ငံစစ်စင်ရေးပူးပေါင်းဆောင်ရွက်မှုကိုတိုးမြင့်သွားမှာဖြစ်တဲ့အကြောင်းဆွေးနွေးထားတဲ့အကြောင်းဖော်ပြထားပါတယ်
။အနောက်အင်အားကြီးနိုင်ငံတွေအနေနဲ့အစ္စလာမ်စစ်သွေးကြွ IS အစွန်ရောက်အဖွဲ့နဲ့ဆက်စပ်ညှိနှိုင်းဖို့ဗြိတိသျှဝန်ကြီးချုပ်ဟောင်းတိုနီဘလဲရဲ့အကြီးတန်းလက်ထောက်တူအဖြစ်တစ်ချိန်လုခဲ့ဘူးသူကပြောလိုက်ပါတယ်။အစိုးရတွေဟာအစိုးမှာတော့အကြမ်းဖက်သမားတွေနဲ့ပြောဆိုဆွေးနွေးရလို့ဤအခြေအနေရောက်ရတာပါပဲလို့အမေရိကန်ပြည်တော်စုမှလောလောလတ်လတ်ထုတ်ဝေလိုက်တဲ့စာအုပ်တုပ်ထဲမှာဂျိုနာသန်ပါဝဲလ်ကရေးထားတာပါ။စာအုပ်အမည်ကိုဆွေးနွေးပွဲရှိအကြမ်းဖက်သမားများစစ်စစ်ညှိနှိုင်းကြတာလည်းငြိမ်းချမ်းရေးအတွက်တခုတည်းသောနီလန်းဘာကြောင့်ဖြစ်ရတယ်လဲလို့ဆိုရမယ် Terrorists at the table why negotiating is the only way to peace လို့ပြထားပါတယ်ဒီစာအုပ်ကြောင့်အစ္စလာမ်ဆွေးနွေးဝါဒီတွေနဲ့ဆက်ဆက်ညှိနှိုင်းတာမျိုးလုပ်နိုင်မလုပ်နိုင်အဓိကကြအားဖြင့်ဘာတွေကိုဆက်ဆက်ညှိနှိုင်းနိုင်မလဲဆိုတာနဲ့ပတ်သက်ပြီးငင်းခုန်ဆွေးနွေးတာတွေဖြစ်လာပါတယ် IS အကြံဖက်အဖွဲ့ရဲ့ကမ္ဘာလုံးဆိုင်ရာ Caliphate Islam အစိုးရတည်ထောင်ဖို့တောင်းဆိုချက်ကိုဘယ်သူကမှဆက်ဆက်ညှိနှိုင်းမှာမဟုတ်ဘူးဆိုတာမစ္စတာဘလေးရဲ့လက်ထောက်ဟောင်းကအတိအမှတ်ပြုပေမဲ့အစိုးရဝါဒီတွေဘက်ကရှော့ပေါက်ပြီးဆက်ဆက်ညှိနှိုင်းပွဲရှိတယ်လို့ဆိုပါတယ် IS အဖွဲ့နဲ့ပတ်သက်လာရင်အနောက်နိုင်ငံတွေအနေနဲ့ဘယ်ကိစ္စတွေကိုသဘောတူနိုင်မှာလဲလို့ Power ရဲ့အမြင်ကိုသဘောမတူသူတွေကထောက်ပြမေးမြန်းကြပါတယ
်ဩဘားမားအစိုးရအဖွဲ့တာဝန်ရှိသူတွေဟာဒီလစောပိုင်းကဗီယက်နမ်မြို့မှာရရှိခဲ့တဲ့အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့မနေ့ကကြာသပတေးနေ့မှာအထက်လွှတ်တော်ကမေးမြန်းခဲ့တဲ့ခက်ခဲလာတဲ့မေးခွန်းတွေကိုရင်ဆိုင်ဖြေကြားခဲ့ကြရပါတယ်။အီရန်ရေးနဲ့ပတ်သက်လို့ဒါဟာပထမဆုံးလူထုကြားနာပွဲဖြစ်ပြီးလာမယ့်ဥပဒေပြုလွှတ်တော်အနေနဲ့လက်ခံမလားပယ်ချမလားဆိုတာကိုစက်တင်ဘာလထဲမှာဆုံဖြတ်ကြရမှာပါ။ကြားနာပွဲအစမှာပဲအထက်လွှတ်တော်ရဲ့နိုင်ငံခြားဆက်ဆံရေးကော်မတီရဲ့ Republican ဥက္ကဋ္ဌ Bob Corker ကဆွေးနွေးညှိနှိုင်းခဲ့တဲ့အချက်လက်တွေနဲ့ပတ်သက်လို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကိုဝေဖန်သွားခဲ့ပါတယ်။မစ္စတာကယ်ရီဘက်ကလည်းသဘောတူညီချက်ကိုပယ်ဖျက်မယ်ဆိုရင်အီရန်နိုင်ငံကိုနျူကလ িয়ার အစီအစဉ်တွေမြန်မြန်ဆန်ဆန်အရှိန်မြှင့်ဆောင်ရွက်သွားစေရေးအခွင့်အရေးပေးလိုက်တယ်လို့ဖြစ်စေလိမ့်မယ်လို့လွှတ်တော်အမတ်တွေကိုပြောပြီးတုံ့ပြန်ခဲ့ပါတယ်။မစ္စတာကယ်ရီဟာစွန့်ဝင်ကြီးအန်နက်စ်မွန်နစ်ဗန်နာယူဝင်ကြီးဂျက်ကလူးရိုနဲ့အတူကြာနာပွဲမှာတက်တေခံထွက်ဆိုခဲ့တာဖြစ်ပါတယ်တကယ်လို့သဘောတူညီချက်ကိုအောက်လွှတ်တော်ကပယ်ချခဲ့မယ်ဆိုရင်အမေရိကန်သမ္မတအိုဘားမားကဗီတိုသုံးပြီးပယ်ချမယ်လို့ဂရီပြူပြောဆိုထားပါတယ်ရှင
် VOA အမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 433ညလိုင်းဒိုမီတာ48 kHz 6.15 နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေတောက်ကြနေမနေ့ဖက်သတင်းများကိုဓာတ်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်သမ္မတဘရက်အိုဘားမားဟာဂျာတာပရီနီကပီတီယိုပီးယားနဲ့သူ့ဖခင်မွေးစားတီးဖြစ်တဲ့ကင်ညာနိုင်ငံတို့စီခီးစဉ်တွေစတင်ပါတယ်အမေရိကန်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ဆာဟာရာဒေသခံများတောင်ပိုင်းအာဖရိကဒေသအကြအခြေအဆက်ကိုအခုခီးစဉ်တွင်အလေးထားပြောဆိုမှာပါ။ကင်ညာနိုင်ငံကိုတောက်ကြနေမှရောက်ပြီးတဲ့နောက်နိုင်ရိုဘီမြို့တော်မှာကျင်းပမဲ့ကမ္ဘာလုံးဆိုင်ရာဆွန့်ဦးတီထွင်ထိပ်သီးညီလာခံကိုတက်ရောက်ပါမယ်။အဲဒီနောက်အီသီယိုးပီးယားနိုင်ငံကိုခီးစက်မှမှုအဲဒီနိုင်ငံကိုသွားတဲ့ပထမဆုံးအမေရိကန်သမ္မတဖြစ်ပါလိမ့်မယ်။သမ္မတအနေနဲ့အခုခီးစဉ်တွင်အဲဒီနှစ်နိုင်ငံစလုံးမှာလူ့အခွင့်အရေးဆိုင်ရာအခြေခံပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ရေးတောင်းဆိုဖို့လူ့အခွင့်အရေးအဖွဲ့တွေကတိုက်တွန်းထားပါတယ်။ကင်ညာနဲ့အီသီယိုးပီးယားဆိုရနှစ်စလုံးဟာလူညုံရင်းဆိုင်ရာတကယ်ချင်းချောက်မှုတွေနဲ့ရင်ဆိုင်နေရပေမဲ့အစိုးရတစ်ခုချင်းရဲ့တုံ့ပြန်လှုပ်ဆောင်မှုတွေပေါ်ဆိုရင်လည်းကြောင်းလူညုံရင်းဆိုင်ရာအနိုင်အထက်လှုပ်ဆောင်တာတွေမကြာခဏရှိသလိုအကြက်ဖက်လူမှုအဖွဲ့အစည်းနဲ့သတင်းမီဒီယာတွေကိုနှိပ်ကုပ်ဖို့တိုးပြီးလုပ်နေတယ်လို့အစိုးရမဟုတ်တဲ့အဖွဲ့အစည်း14ခုကမစ္စတာအိုဘားမားစီပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်
ကိုရီးယားနိုင်ငံဂျပန်လက်မြောက်ကလက်အောက်ကလွတ်မြောက်တဲ့အထိမ်းအမှတ်အခမ်းအနားကိုအတူပူးတွဲကျင်းပရေးဆွေးနွေးဖို့တောင်နှက်မြောက်ကိုရီးယားနှစ်နိုင်ငံရဲ့တွေ့ဆုံပွဲဟာသဘောတူညီချက်မရဘဲပြီးဆုံးသွားပါတယ်။တောင်ကိုရီးယားဘက်ကကိုရီးယားနှစ်နိုင်ငံလွတ်မြောက်ခြင်းနှင့်အခမ်းအနားပူးပေါင်းကျင်းပမှုပြင်ဆင်ရေးကော်မတီလို့ခေါ်တဲ့ကိုယ်စားလှယ်အဖွဲ့ရဲ့ပုဂ္ဂလိကအဖွဲ့တွေပေါင်းစည်းထားတဲ့အထိမ်းအမှတ်ကြိုတင်ပြင်ဆင်ရေးအဖွဲ့တို့ဟာမြောက်ကိုရီးယားဘက်ကလွတ်မြောက်ရေးနှင့်ပြင်ဆင်ရေးအဖွဲ့နဲ့မြောက်ကိုရီးယားနယ်စပ်မြို့ဖြစ်တဲ့ကေဆွမ်မှာမနေ့ကြာသပတေးနေ့ကတွေ့ဆုံခဲ့ကြတာပါ။ကိုရီးယားလွတ်မြောက်ရေးနှစ်ပတ်လည်နေ့အခမ်းအနားတွေကိုဘယ်လိုကျင်းပကြမလဲဆိုတာနဲ့ပတ်သက်လို့သဘောထားမျိုးမျိုးပေါ်ထွက်နေပြီးနှစ်ဖက်စလုံးကသဘောတူညီမှုမရဘဲဖြစ်နေကြတာပါ။လာမယ့်ဩဂုတ်လ15ရက်နေ့ဟာကိုရီးယားကျွန်းဆွယ်ဂျပန်လက်အောက်ကလွတ်မြောက်တဲ့နှစ်90ပြည့်နှစ်ပတ်လည်နေ့ပါ။ဒီကိစ္စနဲ့ပတ်သက်လို့နီးစပ်တဲ့ไต้หวันတွေရဲ့အဆိုအရတောင်ကိုရီးယားဘက်ကနှစ်ပတ်လည်အခမ်းအနားကိုဆိုးနဲ့ပြုံရန်မြို့တော်တွေမှာတပြိုင်တည်းကျင်းပဖို့နဲ့တောင်ကိုရီးယားကိုယ်စားလှယ်ကမြောက်ကိုရီးယားအခမ်းအနားမှာတက်ရောက်ပြီးမြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ကလည်းဆိုးမျိုးကအခမ်းအနားမှာအပြန်အလှန်တက်ရောက်ဖို့အဆိုပြုခဲ့တာပါဒါကိုမြောက်ကိုရီးယားဘက်ကတုံ့ပြန်မှုမရှိခဲ့ပဲတောင်ကိုရီးယားဘက်ကကိုယ်စားလှယ်အဖွဲ့ကသာဩဂုတ်လ13ရက်နေ့ကစပြီး3ရက်ကြာကျင်းပမယ်ပြုံရန်ကအခမ်းအနားကိုဆေလွတ်ဖို့တောင်းဆိုခဲ့တာဖြစ်ပါတယ်ရှင
်တရုတ်နိုင်ငံစီချွန်ပြည်နယ်ကကျင်းတော်တစ်ခုမှာထင်ရှားတဲ့တိဘက်နိုင်ငံရဲ့ကျင်းသားတူဖြစ်သူတန်ဇင်ဒီလက်ရင်ပိုချီတေဆုံးခဲ့ပြီး9ရက်ကြာမှာတိဘက်နိုင်ငံရဲ့ကျင်းသားနောက်တူထပ်ပြီးတေဆုံးပါတယ်လာဆာနာကအကျဉ်ထောင်မှာထောင်တန်းနှစ်နှစ်ကြာခံနေရတဲ့တဘာဝပတ်ဝန်းကျင်ရေးရလှူရှားသူလော့ပဆန်ရဲရှိဟာဇူလိုင်လ18ရက်နေ့ကစေယုံတစ်ခုမှာကွယ်လွန်သွားခဲ့တဲ့အကြောင်းတမန်ဖြစ်သူဆိုနမ်ဝမ်ချုကပြောတာပါဆိုနမ်ရဲ့အဆိုအရသူ့ရောက်မှဟာဂျိုဇန်အရက်မှာထိန်းသိမ်းခံထားရခြင်းအတွင်းနှိမ့်ဆက်ညှဉ်းပန်းခံရတာကနေရခဲ့တဲ့ဥကောင်းတန်ရာကိုကုသမှုခံယူနေရတာပါအဲဒီကနေပြီးချူရှူအကျင့်တောင်ကိုဒီနေ့အစောပိုင်းကလွှဲပြောင်းပေးခဲ့ပါတယ်။ရဲရှိကို2014ခုနှစ်မေလကဖမ်းဆီးခဲ့တာလို့အိန္ဒိယအခြေစိုက်တိဘက်သတင်းစာတစ်စောင်ဖြစ်တဲ့ဘန်ချန်ကဖော်ပြပါဗျာ အာဂါဒယင်မှုသုံးဦးကိုတင်ဆောင်သွားတဲ့ရုရှားဆိုယူးစ်အာဂါဒယင်ဟာနှစ်လကြာနှောင့်နှေးကြံ့ကြံ့နေခဲ့ပြီးတဲ့နောက်ဗိုလ်ထူးတွေကနိုင်ငံတကာအာဂါဒစခန် ISS ကိုရောက်သွားပါပြီ။ဝါရင်ရုရှားအာဂါဒယင်မှုအိုလက်ခိုနိုနန်ကီနဲ့အာဂါဒယင်မှုအသစ်တွေဖြစ်ကြတဲ့အမေရိကန်အာဂါဒအေဂျင်စီကအာဂါဒယင်မှုကက်ဂျူလ်လင်ဂရန်ဂျပန်အာဂါဒယင်မှုခိမီယာယူဗီတို့ဟာကာဇက်စတန်နိုင်ငံဘိုင်ကိုနူးအာဂါဒစခန်ကနေထွက်ခွာသွားပြီး၆နာရီကြာမှာ ISS ကိုရောက်သွားကြတာပါ။သူတို့သုံးဦး ISS မြောက်ခင်မှာရုရှားအာကာသယာဉ်မှုတွေဖြစ်ကြတဲ့ကန်နဒီပါရဂါနဲ့နီကေကွန်ယန်ကို NASA အာကာသယာဉ်မှု Scott Kelly တို့ ISS မှာရှိနေကြပါတယ်ခင်ဗျာ Direct from Washington The Voice
of America VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးကျော်ကျော်သိန်းနဲ့မတ်ခွန်ညိုတို့ပြောပြသွားကြတာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းလွှာတွေကိုနားဆင်ကြရပါမယ်အရေးဆုံးမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတွေကြားပါမယ်တောင်သူလေသမားအရေးတက်ကြွလှုပ်ရှားသူမတ်စုစုနှွေးကိုဘကိုးတိုင်းအင်္ဂတော်ရဲစခန်းကကြာသာပတိနေမှာဖမ်းဆီးလိုက်ပြီးတော့အခုဘကိုးထောင်မှာဖမ်းဆီးထိန်းသိမ်းခံထားရပါတယ်။အင်္ဂတော်မြို့နယ်မှာရှိတဲ့လက်နက်ခဲယမ်းမိကြောက်တပ်ကနေ1990ခုနှစ်ကျော်ကာလတွေတုန်းကလေယာဉ်မြေတွေကိုတင်းစီးခဲ့တာမှာတောင်သူလေသမားတွေကအကူအညီတောင်းကျက်အရတွားကြောက်ပြီးတော့ကူညီဖြည့်ရှင်းပေးတဲ့ကိစ္စရဲ့နောက်ဆက်တွဲအဖြစ်မဆူဆူနွေးကိုဖန်ဝရန်ပြပြီးတော့ဖန်စီသွားတာလို့ခင်မွန်းတဲ့ဖြစ်တဲ့ကိုမကီးကပြောဆိုပါတယ်အပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ
်တောင်သူလေသမားအခွင့်အရေးတက်ကြွလှုပ်ရှားသူလည်းဖြစ်မြန်မာနိုင်ငံတောင်သူလေသမားသမဂ္ဂရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့မဆူဆူနွေးဟာအင်းဒီကော်မြို့နယ်အတွင်းတောင်သူလေသမားတွေထံကစစ်တပ်ကမြေတွေသိမ်းသွားတဲ့ကိစ္စအတွက်သက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးရန်ကုန်မြို့ကိုပြန်အလာလမ်းခုလာမှာရဲတပ်ဖွဲ့ကဖန်ဝရန်ပြပြီးမဆူဆူနွေးကိုဖန်စီလိုက်တာလို့မတ်ဆူဆူနွေရဲ့ခင်မွန်းလည်းဖြစ်88မျိုးဆက်ចောင်းသားកောင်းဆောင်တူဦးလည်းဖြစ်တဲ့ကိုမာကီးကပြောပါတယ
်။မနေ့ကမတ်ဆူနွေကညောင်လေးပင်မှာရှိတဲ့လေယာဉ်မူဝဲတချို့နဲ့ပတ်သက်ပြီးတော့သူတောင်းပြီးတော့တောင်းပေးရရှိတယ်။အဲ့ဒါဟိုလူငယ်တပတ်ကျော်လောက်တည်းကအဲ့ညောင်လေးမှာရှိတဲ့လေသမားရဲ့လာပြီးမတ်ဆူနွေကိုဦးတောင်းတဲ့အတွက်မတ်ဆူနွေမနေ့ကတောင်းပြီးတော့လေယာဉ်ပြဿနာတချို့ဖြေရှင်းဆောင်ရေးပေးခဲ့တယ်။ဒီလိုအချို့မျိုးတွေကလည်းတူရဲထရော်လီပြေးရလဲဖြစ်တယ်လို့ပြောတယ်။အမှတညာရည်ပြီးတော့ဒီနေ့နေ့တွေမှာပြန်လာတဲ့အခါမှာဒီကိုအဲ့လိုရစကားရှိလေရောက်ရောရဲရာ30 40လောက်ကနေပြီးတော့ရမ်းပိတ်ပြီးတော့မက်ဆင်ဂျာစီးတာနဲ့ချိန်ပဲကျင်ကောက်ရက်သူရစကားနဲ့တင်းမောင်းခိုင်းပြီးတော့မက်ဆင်ဂျာကိုဆင်းခိုင်းပြီးတော့ဖမ်းတယ်ဖမ်းပြီးတော့တရားရုံးဒီနေ့တော့တရားရုံးတင်တဲ့ခါမှာပုံမှန်၄ခုကျော်နေမှုဆိုတဲ့ဥစားတက်တယ်ပြီးတော့မက်ဆင်ဂျာကိုအမကန်ယူခိုင်းတဲ့ခါမှာမက်ဆင်ဂျာအမကန်ယူခဲ့တဲ့အတွက်အခုရစကားမှာတော့ဘကူထောက်ပါ
ဆိုတော့မဆုနေကိုဖန်တော့ဟိုသူတယောက်ထက်လားခင်ဗျာတခြားသူနဲ့ပါသွားတဲ့သူတွေရော
သူနဲ့ပါသွားတာအလုံးပေါင်းသူပေါင်းဆို6ယောက်သွားကြတော့မှ9ယောက်ကတော့မဖမ်းဘူးသူတယောက်ထက်ကိုဖမ်းတယ်ဖမ်းတဲ့ခါမှလည်းသူကဝန်ထမ်းပြပြီးတော့ဖမ်းတယ်ပေါ့နော်ရန်ပြပြီးဖမ်းတယ်ရန်ကမှသူတို့ပါလုထားတယ်ဆိုတော့သူကဟိုရှောင်းသိမ့်နေတယ်တရားခံပြီးဆိုတဲ့ပုံစံမျိုးနဲ့သူကဝန်ထမ်းကိုလုထားတယ်တကယ်ကြောင့်မဆုနေကိုခေါ်တော့မလားလို့သူတို့ကဟိုတရားခံပြီးဆိုတဲ့ပုံစံမျိုးလုထားမှုကြတယ်မဆုနေကကိုပြရလည်းမရှိဘူးရှောင်းတော့လည်းမရှိဘူးအချင်းကြီးသူ့ကိုလာဖမ်းဖို့သူအများကြီးယူရဲရဖုန်းတွေခေါ်နေသူများပြောသူ့ရှူအချင်းကြီးကဖမ်းလို့ရတယ်သူအိမ်မှာပဲရှိတယ်အဲမှာလည်းရှောင်းပြရမလို့ပြောတယ်ကြားထဲကတေခံပြေးဆိုတဲ့ပုံစံမျိုးနဲ့ဝန်ထုတ်ထားပြီးတော့အဲ့ဝန်ပြပြီးတော့ဖမ်းတယ်ပေါ့နော
်အဲ့တော့အခုဟိုကိုမကီရိုဘက်ကဘာဆက်လို့မလဲအခုဒီအမှုအခုတိုင်းဆိုရင်တော့အမှုရင်ဆိုင်ရတော့မယ့်သဘောဖြစ်နေပေါ့
ဟုတ်ကဲ့တရားဥပဒေရောက်သွားပြီဆိုတော့ဒီတရားဥပဒေပေါင်းလေးရပဲကျွန်တော်လောဆောင်ရင်ဆိုင်မှုဟိုစပြီးတော့စဉ်းစားတယ်ပေါ့နော်စဉ်းစားတော့ပါလေဟိုမဆူမီကလည်းသူကဟိုညောင်နိုင်ငံတောင်မျိုးသမားဥပဒေအနေနဲ့လုပ်ထားတယ်ညောင်နိုင်ငံတောင်မျိုးသမားကဆိုသူရုံးဝဲလိုက်သူဖွင့်ထားတယ်ဒီမဆူမီရဲ့လယ်မှာညောင်နိုင်ငံတောင်မျိုးသမားကနေကျတော့သူမှလည်းဥပဒေရဖွင့်နေရှိနေရှိခါကျတော့အဲ့ရှိနေရတော့လောဆယ်မှာဟိုဥပဒေရရင်ဆိုင်မှုတွေသူဟိုမှာလိုက်ပါဆောင်ပြီးပါဘူ
းဆိုတော့ဟိုအခုကိုမကီးပြောတော့ပုံရဆိုရင်တော့သူနဲ့တောင်ကိုမကီးနဲ့တွေ့ခွင့်မရခဲ့ဘူးဆိုတဲ့သဘောအဲ့လိုလား
ဟုတ်ကဲ့သူကလည်းကျွန်တော်ဟိုရောက်တဲ့ချိန်မှာ6နာရီကျော်တော့ဖြစ်သွားတဲ့ခါကျတော့ဟိုထောင်လည်းပြည်ပြီပေါ့နော်ဟိုအဲ့တွေ့လို့လည်းမရတော့တဲ့အခြေအနေဖြစ်သွားတယ်အဲ့မှာရှိနေတဲ့ဟိုကျွန်တော်ရဲဝဲရဲဝဲတွေပေါ့နော်ကျွန်တော်လည်းသူထောင်ထဲမှာသူနေခဲ့တဲ့သူတွေနိုင်ငံရေးကျင်းနာဟောင်းလေးပြောဟိုမြန်မာတမီဒီကိုရေးစီဖွဲ့ယူကအင်အားစုတွေလာပြီးတော့ဟိုဝိုင်းဝန်းကူညီလာတယ်အဲ့သူတို့ကပြောရသလိုရှိရင်မဆူနူစာပြီးဖမ်းတဲ့ချိန်မှာသူတို့ကြီးရောက်ရှိကြတော့မှသူတို့မြင်ရမှာအဲ့ရဲတပ်ဖွဲ့ဝင်တွေကတော့တော်တော်လေးရိုင်းဆိုင်ချင်းနေတည်ဆက်ဆံတယ်လို့သူတို့မြင်ကြရတယ်ပေါ့နော
်စစ်တပ်ကသူတို့လက်မြေတွေကိုတင်ပိုက်လိုက်တဲ့အတွက်တောင်သူလက်သမားတွေအရေးကိုအစင်တစိုက်တက်ကြွကြွဥဆောင်လှုပ်ရှားနေတဲ့မတ်ဆုစုနှွေးထံမှာလက်သမားတွေကအကူအညီလာတောင်းတဲ့အတွက်တွားရောက်အကူအညီပေးခဲ့ရကသူမကိုဖမ်းဆီးဖို့အထီးဖြစ်လာတဲ့နောက်ကျောင်းအခြေအနေတွေကိုလည်းကိုမာကီးကအခုလိုရှင်းပြပါတယ
်ပြည်ထနာရဲ့စာတော့ဒီ1990ကျော်ခုနှစ်တည်းမှာဘကူအင်းကော နဲ့ခဲမီတာတက်ကနေပြီးတော့လေယာဉ်မြေကြီးက8000ကျော်ပိတ်ဆီလိုက်တဲ့ဒေသနဲ့ပြဿနာစားတော့ရွာ9ရွာရဲ့နေနေပါဝင်လေယာဉ်မြေကိုအဲလက်နဲ့ခဲမီတာတက်တော့ဆိုပြီးတော့စစ်တပ်ကတင်လိုက်တယ်အပြီးခဲ့ပြီးစမှာပေါ့မထောက်ဒီပြီးစမှာမှာကျတော့အဲလေယာဉ်မြေဆက်ပြီးသားတဲ့စပားကဲတွေကိုစိုက်ခဲ့တယ်ကိုအစ်စ်တကလည်းပြောဘူးမြို့ဖြစ်စီမဲ့ဆိုတဲ့ခါမှာလေမားတွေရာတရားကလေမားရဲ့မဆူနေလာပြီးတော့အကူအညီတောင်းရတယ်သူတို့ဘက်ကနေလာပြီးတော့ရက်တည်ပြီးပါဆိုတဲ့ခါမှာမတ်ဆူနေသွားပြီးတော့ရက်တည်ပြီးတယ်ဒီစစ်တပ်နဲ့တွားပြီးညီနိုင်ပြီးတယ်ညီနိုင်ပြီးတော့ပြည်ထဲမှုတော့မရခဲ့ပါဘူးဒါပေမဲ့အဲ့မှာစစ်တပ်ကအရာရှိမြောက်ပါနေပြီးတော့မဆူနေရဲ့ခဲခုနေရဲ့ရွာတွေကဒီမှာပဲလာပြီးတော့တတိပိစကားပြောခဲ့ပါတော့သူတို့တက်ပိုင်နေတဲ့ကိုမချူးချော်ပါနဲ့မဝင်ပါနဲ့ပေါ့နောက်ကအဲ့လိုဝင်ရောက်ခဲ့မယ်ဆိုလို့ရှိရင်ဟိုသူတို့ကလည်းရဲစခန်းနဲ့ဒါကြောင့်ခုပြန်ပြီးတော့အရေးပေါ်ပါလိမ့်မယ်ဆိုပြီးတော့သူပြောလိုက်
တယ်။မဆုစုနွေရဲ့အမှုနဲ့ပတ်သက်လို့လာမယ့်ဇွန်လ29ရက်နေ့မှာရုံချင်းရှိတယ်လို့သိရပါတယ်။မဆုစုနွေဟာတောင်သူလယ်သမားအခွင့်အရေးအပါအဝင်တခြားလူအခွင့်အရေးဆိုင်ရာကိစ္စတွေမှာဥဆောင်ပါဝင်လှုပ်ရှားခဲ့တဲ့အတွက်အရင်ကလည်းအကြိမ်ကြိမ်ဖမ်းဆီးထိန်းသိမ်းခံခဲ့ရသူတူဖြစ်တယ်လို့သူမရဲ့လူအခွင့်အရေးဆိုင်ရာတက်ကြွလှုပ်ရှားမှုတွေအတွက်နိုင်ငံတကာကချီးမြှင့်တဲ့လူအခွင့်အရေးစုတွေကိုလည်းလက်ခံရရှိခဲ့သူတူဖြစ်ပါတယ်ခင်ဗျာ။
ကိုယ်စော်ဝင်နိုင်ပါခင်ဗျာမြမအရေးနောက်ထပ်သတင်းတစ်ပုဒ်ဆက်ပါမယ်မြမအစိုးရရဲ့ငင်းညံရေးဆွေးနွေးကိုယ်စားလှယ်အဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဟာတနင်္ဂနွေလုံးအပြစ်ခတ်ရစေးစာချုပ် NCA မူကြမ်းပြင်ဆင်ချက်အတွက်ရန်ကုန်မြို့မှာညှိနှိုင်းဆွေးနွေးနေကြပါတယ်အဲ့ဒီလိုအစိုးရနဲ့တိုင်းရင်းသားတွေအပြစ်ခတ်ရရေးဆွေးနွေးနေတာကာလအတန်ကြာခဲ့ပါပြီရွေးကောက်ပွဲမတိုင်ခင်သဘောတူညီမှုရအောင်ကြိုးပမ်းနေတယ်လို့သိရပါတယ်ဒါပေမဲ့အခုချိန်ထိတော့အပြေမထွက်သေးပါဘူး1990ရွေးကောက်ပွဲလွန်ကာလမှာတိုင်းရင်းသားတွေကလက်ခံခဲ့တဲ့ NCGUB လို့ခေါ်တဲ့အဝေးရောက်အမျိုးသားညွန့်ပေါင်းအစိုးရတရက်ကိုဖွဲ့စည်းခဲ့စဉ်ကအဲ့ဒီကာလကအဲ့ဒီဖွဲ့ရဲ့ခေါင်းဆောင်ဖြစ်ခဲ့တဲ့ဒေါက်တာစိန်ဝင်းကိုတိုင်းရင်းသားတွေအနေနဲ့သဘောတူညီမှုရအောင်ဘလို့ကြိုးပမ်းခဲ့တယ်လဲဆိုတာကိုကျွန်တော်မေးကြည့်တဲ့အခါမှာဒေါက်တာစိန်ဝင်းကအခုလိုပြောပြပါဗျာ။
ကျွန်တော်တို့ကဒီ NCGUB ရဲ့ပြောပြောပါပဲပြောပြောနော်လက်နက်ကိုင်အဖွဲ့မဟုတ်ဘူးပြစ်ခတ်နေကြတာကလက်နက်ကင်အဖွဲ့အချင်းချင်းဆိုတာကအာဏာပိုင်နဲ့ဟဲ့လားကျန်တဲ့အဖွဲ့နဲ့ပြစ်ခတ်နေတာကိုကျွန်တော် NCGUB နဲ့ပြစ်ခတ်တာမှမဟုတ်တာနော်အဲ့တော့ကျွန်တော်တို့အနေနဲ့အသေးစိတ်အခုလို့ပေါ့နော်ဟိုဆွေးနွေးမှုမလိုဘူးလေနော်ကျွန်တော်တို့အနေနဲ့ကနိုင်ငံရေးအရာနော်နိုင်ငံရေးအရာသဘောတူညီချက်အရာဒီမိုကရေစီနဲ့ဟိုဟာဖက်ဒရယ်စနစ်ကိုသွားမယ်ဆိုတော့သမောတူညီချက်နဲ့တော့တွဲပြီးတော့အလုပ်လုပ်တာပေါ့
ဟုတ်ကဲ့အခုတိုင်းရင်းသားတွေတချို့ကအဲဒီဖက်ဒရယ်နဲ့ပတ်သက်ပြီးတော့ပြောနေတာကဖက်ဒရယ်ဆိုတာခွဲထွက်ဖို့ရည်ရဲတဲ့ပြောစကားမျိုးမဟုတ်ဘူးဆိုတာအချင်းချင်းပြောတာတွေကျွန်တော်တို့ကြားရပါတယ်မြန်မာအစိုးရဘက်ကရောအဲဒီဖက်ဒရယ်မူပေါ်မှာသူတို့ရဲ့ခံယူချက်ကသဘောပေါက်နေပြီလို့ဆရာအနေနဲ့ယူဆပါသလားခင်ဗျအ
ဲ့ဒါတော့ပုံမှန်လင်းလင်းပြောရင်မယူဆဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့မြင်နေတာကဖက်ဒရယ်နဲ့ဒီမိုကရေစီကတွဲရပဲဖက်ဒရယ်ဖြစ်လို့ဒီမိုကရေစီမဖြစ်ဘူးဒီမိုကရေစီဖြစ်လို့ဖက်ဒရယ်မဟုတ်ဘူးဖက်ဒရယ်ဆိုတာကနော်အခြေအနေအရာနော်ဖက်ဒရယ်နိုင်ငံတွေရှိပါတယ်ဒီတိုင်းပြည်တွေမှာနော်တချို့တိုင်းပြည်တွေကဖက်ဒရယ်မဟုတ်ဘူးယူနီတရီပေါ့နော်ဒီအခြေအနေရဒီအုပ်ချုပ်တဲ့စနစ်ပဲနော်အမေရိကမှာဆိုရင်ဒါဖက်ဒရယ်အုပ်ချုပ်ရေးစနစ်ပဲဂျာမနီမှာလည်းဖက်ဒရယ်အုပ်ချုပ်ရေးစနစ်ပဲအဲကျန်တဲ့နိုင်ငံတွေလည်းရှိပါတယ်ဒီနိုင်ငံတွေကလည်းတစ်ချိန်တည်းမှာပဲဒီမိုကရေစီနိုင်ငံတွေပါနော်ဒီမိုကရေစီနိုင်ငံတွေပါနော်အဲ့တော့ဒီဒီမိုကရေစီကိုတောင်မှမသွားဘူးဆိုရင်ဘယ်လိုလုပ်ဖက်ဒရယ်ကိုသွားမလဲဖက်ဒရယ်ဆိုတာကျွန်တော်တို့သိရဲ့နော်ပြည်နယ်ပေါင်းစုပြည်ထောင်စုနော်ပြည်နယ်ပေါင်းစုပြည်ထောင်စုဘယ်လိုတည်ထောင်ကြမလဲဆိုတည်ထောင်ကြတာဆိုတော့နော်2008အခြေခံဥပဒေကိုပဲကျွန်တော်တို့ပြန်ရောက်ထားပဲ2008အခြေခံဥပဒေကဒီတမတော်ကိုဦးစားပေးပြီးတော့အခွင့်အရေးတွေပေးထားတာနော်ဒီပြည်သူလူထုရဲ့ရွေးကောက်ပွဲကိုမခံယူဘဲနဲ့ဝင်ပြီးတော့ပါလီမန်မှာထိုင်နေတဲ့စနစ်ကဘလုံးမှဒါဒီမိုကရေစီစနစ်လည်းမဟုတ်ဘူးဟဲ့လားဖက်ဒရယ်စနစ်လည်းမဟုတ်ဘူ
းဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ဆုံးမေးချင်တာတစ်ခုကဒေါက်တာစိန်ဝင်းအနေနဲ့တိုင်းရင်းသားတွေနဲ့အကြာကြီးအချိန်တော်ကြာလက်တွဲခဲ့တဲ့လူဖြစ်ပါတယ်အဲ့တော့ဒီလိုပမာပြီမှငင်းငင်းရဖို့လို့အပြစ်ခတ်ရဖို့လို့တိုင်းရင်းသားတွေဘက်ကအဓိကစိုးရိမ်တဲ့အချက်တည်းကဘာတွေလို့ယူဆပါတယ်ခင်ဗျာ
စိုးရိမ်တဲ့ဆင့်ကတော့တဲ့နှစ်ချက်ပေါ့တည့်အချက်ယုံကြည်မှုရှိရမယ်နော်တယောက်နဲ့တယောက်နှစ်ချက်ကတော့တိုးတက်မှုရှိရမယ်ဗျာနော်အပြစ်ခတ်ရဆေးရေးပဲဆိုပြီးတော့အခု KIO နဲ့ကြည်လေဆရာ 你忙家里，别看也是一手笔哦，那边没有的那包的，喏，哎，那么偏要，别看也是一手了，那的是是啥标价没？喏，哎，那是啥标价了嘞？你忙家里清水比标路了，没偏不包呀？喏，所以那的你的啊嘞，这个路。谁搞谁的那搞呢？用几五年时间，这新的新，比来奥老奶奶新的新话嘞。
到底是为嘛呢？阿古老老在金巴里的年年一孙女为嘛带养你的？带人家两个干一的也，身边故事来一辈，徒弟啊刚上你批的，不准叫我嘞。年年一孙女为金巴里金嘛批帮你的，带辈的也三多一，孙女你的亲奶奶，那拍家用几亩啊，也记得叫阿古老富有一个表给爸嘞。
你那脾气那的，你带过的哈，咱都 NCA， 咱妈咪有出难得钱嘛，咱都比如说没脾气不不咯，咱都在那里拍个电影吧。有时间拍个那的，比如这边没有拍的，我比如那的啊，这边拍出来给啥么好不咯，咱都就讲电影吧的。但那拍摄龙啊咯，也没脾气不咯，有啥的，是不咱都搞吃吃路亚吧的。比如咱都那的。那太阳节目比较厉害，因为咱们已经把嘞 ，NCA 那么一出来一个，再看那块再过一片那路线，沙丘那么一出来面呢，天天增加多难的，弄没多难的，牛拉就更难，波拉难的是吧？那么我们呢，楼梯上面了，哎呀，马上就爬不起来。
မြန်မာအစိုးရရဲ့ညဉ့်ညံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်အဖွဲ့တွေဟာမနေ့ကဒုတိယနေ့အဖြစ်ဆက်လက်ပြီးတော့ရန်ကုန်မြို့မှာညှိနှိုင်းဆွေးနွေးနေကြသလိုဒီကနေ့လည်းဆက်ပြီးတော့ဆွေးနွေးကြဖို့ရှိတဲ့အကြောင်းသိရပါပါတယ်ခင်ဗျာတို့ရရှိမြတ်ခင်ဗျာမြန်မာနိုင်ငံမှာဒီနှစ်အတွင်းတွေးလွန်တုတ်ကွေးရောဂါဖြစ်ပွားနှုန်းပိုများလာနေတယ်လို့သိရပြီးတော့2014ခုနှစ်စတဲ့စာရင်2015ခုနှစ်အခုချိန်ထိဖြစ်ပွားနှုန်းနှစ်ဆပိုလာတယ်လို့မြန်မာအစိုးရကျန်းမာရေးဝန်ကြီးဌာနကကြေညာခဲ့ပါတယ်။ချင်းကနေတဆင့်ကူးဆက်နိုင်တဲ့တွေးတုံတုတ်ကွေးရောဂါဖြစ်ပွားမှုအခုလိုများလာတဲ့အပေါ်မြန်မာပြည်သူတချို့ကစိုးရိမ်နေကြပြီးတော့ဒပိုင်းတနိုင်ကာကွယ်မှုတွေပြုလုပ်နေတဲ့အကြောင်းကိုကိုဝင်းညင်ကိုညံဝဲအောင်ကတင်ပြထားပါတယ်ခင်ဗျာ
။ပြီးခဲ့တဲ့2014ခုနှစ်ပထမ5လတာကာလနဲ့အခု2015ခုနှစ်မိုးရာသီမတိုင်ခင်ပထမ5လတာကာလတွေကိုနှိုင်းယှဉ်ကြည့်ရင်မြန်မာနိုင်ငံမှာတွေးလွန်တုတ်ကွေးရောဂါဖြစ်ပွားမှုနှုန်းနှစ်ဆပိုများလာတယ်လို့ပြီးခဲ့တဲ့ဇွန်လ19ရက်နေပြည်တော်မှာပြုလုပ်ခဲ့တဲ့သွေးလွန်တုတ်ကွေးရောဂါကြိုတင်ကာကွယ်နှိမ်နင်းရေးလုပ်ငန်းအစည်းအဝေးမှာကျန်းမာရေးဝန်ကြီးဒေါက်တာတန်းအောင်ကပြောသွားတာကိုမြန်မာအစိုးရပိုင်းသတင်းတွေမှာဖော်ပြခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံအတွင်းသွေးလွန်တုတ်ကွေးရောဂါဖြစ်ပွားမှုအများဆုံးဒေသတွေကတော့မွန်ပြည်နယ်ရန်ကုန်တိုင်းမန္တလေးတိုင်းတို့ဖြစ်ပါတယ်2015ခုဒီနှစ်အတွင်းဇွန်လလယ်အထိသွေးလွန်တုတ်ကွေးရောဂါဖြစ်ပွားသူ 8,500 နီးပါးရှိပြီးအဲ့ဒီတဲကတေဆုံးသူ38ဦးရှိခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာပြည်သူတွေကြားမှာတော့ဒီရောဂါနဲ့ပတ်သက်လို့စိုးရိမ်မှုတွေတိုးပွားနေပြီးကိုယ်အစီအစဉ်နဲ့ကိုယ်တနိုင်တပိုင်ကာကွယ်မှုတွေလုပ်နေကြရတယ်လို့ရန်ကုန်မြို့ကမိခင်တူက CCTV သတင်းဌာနကိုအခုလိုပြောခဲ့ပါတယ်
။ကလေးကြီးတော့နည်းနည်းတော့စိုးရိမ်တာပါတော့သွေးလွန်တုတ်ကွေးတွေပါအဲ့လိုကလေးကိုချင်းမကိုက်အောင်ကာကွယ်တာတို့ဘာလို့လောက်တာပါလဲ။ကိုယ့်အကူဘယ်လိုကာကွယ်လဲဆိုတော့အိမ်မှာချင်းသေးလဲမမှန်ဟိုနေဖျန်းနေပေါ့ထွန်းနေပေါ့ကလေးကိုလည်းအဲ့လိုတိတ်လို့ရှိရင်ဘောင်းမီလက်ရှိအင်ဂျီရှိအဲ့လိုမျိုးချင်းမကိုက်အောင်တော့လုပ်တာပါ
ချင်းကြောင့်ဖြစ်ပေါ်ရတဲ့သွေးလွန်တုတ်ကွေးရောဂါဟာနှစ်နှစ်ချာသုံးနှစ်ချာမှတစ်ကြိမ်ပိုဖြစ်တတ်တဲ့သဘာဝရှိတယ်လို့သိရပြီးမတန်ရှင်းတဲ့ရေစိုးညင်ညစ်တွေမှာချင်းပေါက်ဖွားရာကရောဂါပိုဖြစ်များလာတတ်ပါတယ်ရန်ကုန်မြို့ကအမျိုးသားတူကလည်းသွေးလွန်တုတ်ကွေးရောဂါမကူးဆက်ရအောင်ဘယ်လိုကာကွယ်နေရသလဲဆိုတာကိုပြောပြပါတယ
်ဆွေးနေတာတော့ရှိတော့ကလေးတွေဒီလမ်းဘေးမြောင်းနေပါတယ်ဆိုတာလေအမေရေသီးရတာကောင်းပါဆိုရမှာကိုယ့်ကာကွယ်ရဲဆိုတော့နေကင်းဘက်အိတ်တာဖြစ်ဖြစ်ညာဘက်အိတ်တာဖြစ်ဖြစ်ဒါကျွန်တော်ထောင်အိတ်တယ်ဒီချင်းလိုက်လေးတွေပါညာထုံးအိတ်တယ
်မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအရသွေးလွန်တုတ်ကွေးရောဂါအတွက်ပြည်သူစေယုံကြီးတွေမှာအခုဇူလိုင်လအတွင်းအတွင်းလူနာအဖြစ်ရောက်လာသူလူနာသစ်300ကျော်ရှိပြီးကုသမှုခံရရဆဲလူနာပေါင်း1200ကျော်ရှိတယ်လို့စီးရင်တွေမှာဖော်ပြထားပါတယ်မြန်မာနိုင်ငံအပါအဝင်အာဆီယံဒေသတွင်းမှာသွေးလွန်တုတ်ကွေးရောဂါတိုက်ဖျက်ရေးကြိုးပမ်းဆောင်ရွက်ဖို့အတွက်ဇွန်လ15ရက်နေ့ကိုအာဆီယံသွေးလွန်တုတ်ကွေးနေ့အဖြစ်2021ခုနှစ်ကတည်းကသတ်မှတ်ခဲ့တာပါမြန်မာပြည်သူတွေအနေနဲ့သွေးလွန်တုတ်ကွေးနေ့နေ့မှာကိုယ်တိုင်ပါဝင်ကြဖို့ပြီးခဲ့တဲ့ဇွန်လ15ရက်နေ့ပြည်တော်မှာကျင်းပတဲ့အာဆီယံသွေးလွန်တုတ်ကွေးနေ့အခမ်းအနားမှာကျန်းမာရေးဝန်ကြီးဒေါက်တာတန်းအောင်ကလည်းတိုက်တွန်းခဲ့ပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့စီးရင်တွေအရကမ္ဘာပေါ်မှာလူဦးရေတန်း50လောက်ဟာနှစ်စဉ်သွေးလွန်တုတ်ကွေးရောဂါခံစားရပြီးလူပေါင်း2400လောက်နှစ်စဉ်သေဆုံးနေရတယ်လို့ဆိုပါရခင်ဗျာ
မြန်မာပြည်မှာအခုနှစ်သွေးလွန်တုပ်ကွေးရောဂါဖြစ်ပွားမှုပိုးပြီးတော့များလာတယ်ဆိုတဲ့အကြောင်းကုညံဝင်းအောင်ပြောပြသွားတာဖြစ်ပါရခင်ဗျာအခုတော့အိန္ဒိချင်းနိုင်ငံကသတင်းတပုတ်ကိုဆက်ပါမယ်ထိုင်းနိုင်ငံရဲ့အရှိမြောက်ပိုင်းကအီဆန်တို့ရဲ့မော်လမ်တိဂီတာဟာဆိုရင်ချစ်ချင်းမေတ္တာကြပြလင်္ကာနဲ့နိုင်ငံအရေးအရာတွေကိုတီကုံးဖွဲ့ဆိုပြီးတော့မျိုးဆက်ပေါင်းများစွာလက်ဆင့်ကမ်းလာခဲ့ကြတာပါဒါပေမဲ့ရိုးရာမော်လမ်တိဂီတာဟာဆန့်ကျင်ပုံကံနဲ့တိဂီတာအဖြစ်ထိုင်းစစ်အစိုးရကနှိတ်ကွတ်ချိုးနှိမ်တာကိုခံရသလိုမျိုးဆက်တတိကြားစိတ်ဝင်စားမှုကလည်းရော့ကျလာခဲ့တာကြောင့်ကွယ်ပြောက်သွားမှအရေးကိုစိုးရိမ်နေကြတယ်လို့သိရပါတယ် AFP သတင်းဆောင်မတစ်ပုဒ်ကိုမတ်တငီထက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
အမ်ထမ်းလောက်ပါဘန်ခမ်းမတ်ဇူစာဖာ
စည်းရဲဆုံးဒေတာဒါပေမဲ့ယဉ်ကျေးမှုဒလေးစရိုက်တွေအချွေဝါဆုံးအချက်အဖြစ်တင်စားခံရတဲ့ထိုင်းနိုင်ငံအရှေ့မြောက်ပိုင်းအီဆန်လူမှုအတိုင်းဝိုင်းတွင်မျိုးဆက်ပေါင်းများစွာလက်ဆင့်ကမ်းခဲ့တဲ့မိုလန်ဂီတဟာဆိုရင်ဆုံးရှုံးရတဲ့အချက်ကြပြလင်ကာနဲ့နိုင်ငံရေးအခြေအနေတို့ကိုတီကုံးဖော်ကျူးတဲ့ရိုးရာဂီတဖြစ်ပါတယ်ထိုင်းနိုင်ငံအရှေ့မြောက်ပိုင်းနဲ့လာအိုနိုင်ငံတို့ရဲ့တမူထူးခြားတဲ့ဂီတပုံစံတစ်မျိုးလည်းဖြစ်ပါတယ်အီဆန်တို့ရဲ့အရက်ဒေတာမှာတော့မိုလန်ဂီတာဟာတိတ်ကိုအရေးပါတယ်လို့ဂီတာဆရာဆာရာဝတ်ရှရီကုတ်ကပြောပါတယ
်။ဂျစ်ညော့အော်မဝေါအော်မကောင်းทั้งဘတ်လေ
ครับမိုလန်ဂီတာနဲ့ကျွန်တော်တို့ပြောချင်တာတွေကိုဖော်ကျူးတယ်ဆွေးနွေးညင်းခုန်ကြတယ်ကိုယ့်ရဲ့ခံစားချက်တွေကိုဖော်ပြကြပါတယ်နောက်ကျွန်တော်တို့ရဲ့ဘဝတွေနဲ့ကျွန်တော်တို့ရဲ့ရိုးရာအစဉ်လာတွေကိုလည်းထင်ဟပ်ပြီးတော့တီးဆိုတီးမှုကြပါတယ်
အီဆန်တို့ဟာမိုလန်ဂီတာကိုလေခွင်းနေတဲ့မှာကြွဲချောင်းရင်နှွားချောင်းရင်တီးဆိုတက်မြောက်လာကြတာဖြစ်ပါတယ်။ဒါပေမဲ့လည်းအခုအချိန်မှာတော့အီဆန်မျိုးဆက်တဲ့လူငယ်အများစုကလေခွင်းတွေကိုပြစ်ပြီးမြို့ပေါ်တက်အလုပ်လုပ်ကြသလိုခေတ်ပေါ်ဂီတာတွေနဲ့ပိုပြီးရှင်းပါလာခဲ့တာကြောင့်အီဆန်လူမှုတိုင်ဝမ်ကြားမိုလန်ဂီတာဟာမှေးမိန်လာခဲ့ပါတယ်။အသက်54နှစ်အရွယ်မိုလန်ဂီတာပညာရှင်နိုချစ်မွန်ဆန်းကတော့အခုလိုပြောပါတယ
်။မော်လမ်နွယ်လုံးညာမော်လမ်နွယ်လုံးတဲ့နိแต่ว่าผู้ฟังสิหลายแต่มอลัมสิหน่อยใจบ่มักอีหลี
มอลันกีตาร์ကိုတီဆိုကြတဲ့သူကနည်းနည်းပဲရှိပြီးမှတ်သားရမယ့်မอลันกีตาร์ရဲ့မူရင်းတခြင်းစာသားတွေကအများကြီးရှိနေတာပါတကယ်တော့နှစ်နှစ်ကကမရှိဘဲနဲ့လဲမอลันกีตาร์ကိုဆိုလိုရမှာမဟုတ်ဘူးလေအီဆန်တို့ဟာဆိုရင်ဖြုတ်ချကံဝင်ကြီးချုပ်ဟောင်းနေဖြစ်တဲ့ရှနာဝမိသားစုတွေကိုအဓိကထောက်ခံကြသူတွေဖြစ်ပြီးပြီးခဲ့တဲ့နှစ်ကရွေးကောက်ခံအစိုးရကိုဖြုတ်ချဆက်အာနာတင်ထားတာကိုလည်းစန့်ကျင်သူတွေဖြစ်ပါတယ်ဒီချင်းကားဆလို့ထိုင်းစစ်တပ်ကရှက်နီဝတ်တွေရဲ့ဆန္ဒပြချီတက်ပွဲတွေကိုပိတ်ပင်တားမြစ်သလိုသူတို့ရဲ့အတန်လှုံ့ယုံတွေကိုလည်းပိတ်ခဲ့တာကြောင့်နိုင်ငံရေးအပြောင်းလဲတွေကိုဖော်ညွှန်းတည်ဆိုကြတဲ့ရိုးရာမိုလန်ဂီတာအသံတွေဟာလည်းစိတ်ငြိမ်သွားခဲ့ရတာဖြစ်ပါတယ်။ဘန်ကောက်မြို့တော်ကဂျင်သွန်ဆင် Art Center ကဂရီတီးယားဂါဝီဝင်ကတော့အခုလိုပြောပါတယ
်။ It has been used as political tools by both parties you know by the governmental
အစိုးရဘက်ကရောအတိုက်ခံဘက်ကပါမိုလန်ဂီတာကိုနိုင်ငံရေးလက်နက်အသွင်းနဲ့အသုံးပြုခဲ့ကြတာဖြစ်ပါတယ်။ဥပမာပြောရရင်လွန်ခဲ့တဲ့နှစ်ပေါင်း200လောက်ခန့်ကတော်လန်ပုံကံမှုတွေဟာမိုလန်ဂီတာပညာရှင်ဆရာတွေကနေတဆင့်စခဲ့ကြတာဖြစ်ပါတယ
်။လက်ရှိဆေးဥချုပ်ရေးအောက်ကထိုင်းနိုင်ငံရဲ့အနာဂတ်နိုင်ငံရေးကတော့ဝေဝါးနေဆဲဖြစ်တယ်လို့အီဆန်တို့ရဲ့ရှက်နေဝဲလှုပ်ရှားမှုတွေကလည်းညင်သက်နေပါတယ်။ဒါပေမဲ့နိုင်ငံရေးလှုပ်ရှားမှုတွေပြန်ပြီးပေါ်ပေါက်လာတဲ့အခါမှာတော့အီဆန်တို့ရဲ့ရိုးရာမိုလန်ဂီတာဟာတော်လန်ပုံကံတဲ့ဂီတာတန်ဆင်တွေအဖြစ်နဲ့ပြန်ပြီးပေါ်ထွက်လာအောင်မယ်လို့မျှော်လင့်ရပါတယ်ရှင
်။ဒါကတော့ဒေတာတွင်စိတ်ဝင်စားစရာသတင်းဆောင်မကိုမှတ်တင်ကြီးထိုက်ပြောပြသွားတာဖြစ်ပါတယ်။ VOA American တန်ရဲ့တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်ခင်ဗျာ။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA အမေရိကန်တန်ကနေဇူလိုင်လ24ရက်တောက်ကြနေမနေ့ပိုင်းအစီအစဉ်ဒီကိုပုံမှန်ထုတ်လွှင့်နေတဲ့အတန်လိုင်းနေအပြင်လိုင်းဒိုမီတာ50 kHz 5995လိုင်းလမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာဆိုရင်တော့မနေ့ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ကားစာနဲ့အတူအပတ်စဉ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
တော့ဒီရေတွေကမတန်ရှင်းတဲ့ရေတွေကသူတွေတုံးအောင်နဲ့သုံးဆဲကိုခံထားတဲ့ကံတွေခွက်တွေတဲကိုအကုန်ဝင်ကုန်တာပါဗျ။အမိုက်တဲ့ဒီအညစ်အကြေးတွေရောဂါပေါ်ပါတ
ယ်။ဒါတော့အထွေထွေယောဂါကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးပြောပြချက်ပါနောက်ပိုင်းမှာအပြည့်စုံကိုနားဆင်ရပါမယ်အဲ့ဒါနဲ့အတူနေဆက်ဒေတာအခြေစိုက်တဲ့တိုင်းရင်းသားသတင်းတောက်တွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုလည်းနားဆင်ကြဖို့ရှိပါတယ်အခုတော့အဲ့ဒါတွေထုတ်မလွှင့်မပေးခင်မှာအရင်ဆုံးနားဆင်ရမှာကတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်အစီအစဉ်မှာ American Idiom အသုံးနှုန်းနေနဲ့ပတ်သက်ပြီးတော့ဒေါ်လာလာတန်းကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီတင်ပြမယ် idiom အသုံးကတော့
show your true colors
ဖြစ်ပါတယ်စာလုံးပေါင်းက s h o w show ကပြပါ y o u r your ကသင်ဤ t r u e true ကအစ်မှ c l o u r s colors ကအယောင်လို့လုံးောက်အဓိပ္ပာယ်ရပါတယ်ဒီနေရာမှာ colors ကိုအမေရိကန်စာလုံးပေါင်းရဆိုရင် C O L O R S ဆိုပြီးတော့ U ဆိုတဲ့အက္ခရာပါပဲစာလုံးပေါင်းပါလေလို့တော်ရရှင်များကိုဘ ഹു တုတဖြစ်တင်ပြလိုပါလေစကွိုက်ခုရဲ့တိုက်ရိုက်အထိပယ်ကတော့တင့်ရဲ့အယောင်စစ်အယောင်မှန်တကယ့်အယောင်ကိုပြသပါပါရှင်ဒီသုံးစစ်တယ်လာတာကတော့ရှေးတုန်းကစစ်သည်မော်တွေမှာရန်သူတွေကိုလှည့်စားနိုင်ဖို့အတွက်ကိုယ်နိုင်ငံရဲ့အလံကိုမလွှင့်ထူပဲတခြားနိုင်ငံရဲ့အလံကိုလွှင့်ထူရကနေဆင်းသစ်လာတယ်လို့ဆိုပါတယ်။တကယ်ကြတော့ပြည်နယ်ပြည်မှာစစ်တပ်ရမှာတည်ဝင်လက်ခံထားတဲ့စီရေးဗျူဟာစီမင်းရကတော့တနက်တစ်ချက်မှမပစ်ဖောက်ခင်ကိုယ်နိုင်ငံရဲ့တကယ့်အလံမှန်ကိုရွက်တိုင်မှာလွှင့်ထူရမှာဖြစ်ပါတယ်။ဒါပေမဲ့တချို့စစ်သည်မော်တွေကတော့အဝေးတုန်းကတော့တခြားနိုင်ငံတွေရဲ့အလံကိုရန်သူကိုလှည့်စားနိုင်အောင်လွှင့်ထူထားပြီးအနီးပြည်မှတ်ကွင်းရောက်တော့မှကိုယ်နိုင်ငံရဲ့အလံကိုပြောင်းပြီးလွှင့်ထူတာမျိုးလုပ်လို့ရှိတဲ့အလေချင်းကနေဒီ idiom အသုံးဆင်းသစ်လာတယ်လို့သိရပါတယ်။ဒီနေရာမှာအယောင်လို့အဓိပ္ပာယ်ရတဲ့ colors ကိုလူတဦးရဲ့စိတ်နှေးစိတ်ထားအပြုအမူရည်ရွယ်ချက်စသဖြင့်တို့ကိုတင်စားရည်ညွှန်းထားတာဖြစ်ပါတယ်။ဒီသုံးရဲ့ idiom အဓိပ္ပာယ်ကတော့အရေးချုံထားရကနေဟန်ဆောင်ထားရကနေတကယ့်သရုပ်မှပေါ်လာတာကိုဆလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
Most people are on their best behavior when dating. But soon after their marriage, they begin to show their true colors.
လူအများစုကရေစားဘဝတွဲနေတုန်းဆိုအကောင်းဆုံးပြုမှုဆက်ဆံနေထိုင်တတ်ကြလေ။ဒါပေမဲ့အိမ်အောင်နဲ့ကြပြီးရောမကြဘူး။တကယ့်တရားမှန်တွေစပေါ်လာတော့တာပါပဲလို့ဒီဝေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်။
Most people are on their best behavior when dating, but soon after their marriage, they begin to show their true colors.
Hansong ta de a ye chong ta ya ga ni de ke ta yu ma a jin zo ri po la de so yin idiom a thong ya be lu pyo ma le
show your true colors
lu pyo lu ya ba de e da ga ro di ka ni ma ne tin pya ke de idiom a thong me phit ba de
ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Indian အသုံးနှုန်း English စာသင်ခန်းစာကိုနားဆင်ကြရတာပါအခုတော့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာရေးကြီးတာကြောင့်ဖြစ်လာတဲ့ယောဂါတွေအကြောင်းတင်ပြထားပါတယ်မြန်မာနိုင်ငံစကိုင်းတိုင်းနဲ့တခြားဒေသတွေမှာရေးကြီးတာတွေဖြစ်နေပြီးတော့မတန့်ရှင်းတဲ့ရေတွေကြောင့်ချင်းပေါက်ဖွားနှုန်းများလာပြီးတော့ကူးဆက်စေတဲ့ယောဂါတွေမွေကြိုက်ခံရမယ့်အန္တရာယ်တွေရှိနေတယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်ဒီယောဂါတွေတဲ့ကမှပြင်းထန်ပြီးတော့အဖြစ်များတဲ့ယောဂါတွေအတွက်ဘလို့ကာကွယ်နိုင်ပြီးတော့ဖြစ်လာရင်ဘလို့ပြုစုကူညီပေးသင့်ပါသလဲအဲ့ဒီအကြောင်းအရာတွေကိုမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထူးရေယောဂါကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်
โอเคဒေါက်တာမြင့်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုမိုးရွာသည်မှာဒီစကိုင်းတိုင်းနဲ့အနီးတစ်ဝိုက်ဒေသတွေမှာမိုးကြီးပြီးတော့ရေရှမ်းတာတွေရေကြီးတာတွေဖြစ်နေပါတယ်ဆရာ ပြဿနာကအခုလိုမိုးကြီးရေကြီးပြီးရင်ယောဂမျိုးစုံကလည်းဝင်လာတယ်ပေါ့ဆရာနော်တချို့ဆိုရင်ဒီအသက်အန္တရာယ်လည်းကြီးတယ်အလောက်ဒီပြင်းထန်ပြီးတော့အဖြစ်များတဲ့ယောဂတွေအကြောင်းကိုကျွန်တော်အဓိကထားပြီးတော့ပြောအောင်ဆရာ
အဲဒီနှစ်တွေတုန်းကတောင်မှလာမန်ရေကြီးကြတယ်သူတွေဆိုတော့ခင်ဗျားဖျားနာတယ်တေးရတုတ်တာရှိတယ်အဲ့တော့ဒီစကိုင်းမှာမဟုတ်ပါဘူးရန်ကုန်မြို့မှာလည်းရေကြီးတယ်အဓိကကဒီရေကြီးရေရှမ်းပြဿနာကဒီတော့ဒီကံနေဖွဲ့တွေပါလေအရင်ပြီးတော့တော့ဒီရေတွေကမတန်ရှင်းတဲ့ရေတွေကသူတွေတုံးဆောင်တဲ့သုံးဆဲကိုခံထားတဲ့ကံနေခွက်တွေတဲကိုအကုန်ဝင်ကုန်တာပေါ့ဗျာအမိုက်တဲ့ဒီအညစ်ကြေးတွေတော့ကပုံမှားတယ်အဲ့တော့ပါလာတာပေါ့ချုပ်အင်းသားတွေကပါရေရှမ်းပြီးတော့အင်းသားရေတွေကတော့ရေနဲ့ရောကုန်တာတွေပေါ့နော်အဲ့တော့အထူးသဖြင့်ကတော့ဒီရေကြောင့်ဖြစ်တဲ့ကုသတဲ့ယောဂါတွေပေါ့မတန်ရှင်းတဲ့ရေကြောင့်ဖြစ်တဲ့ဥပ္ပဝမ်းပြဲဝမ်းလျှော်ပေါ့နောက်နောက်ကအရေးများရဟနာတွေဖြစ်တဲ့မျက်စိနာမယ်အဲ့ဒီအရင်မှဒီရေတွေတင်ချန်ခဲ့တဲ့ကြောင့်ဒီရေတွေကပထမဆုံးကဒီရေတွေပြန်နေတဲ့အချိန်မှာတော့ရှင်တွေချင်းဥတွေအကုန်လုံးဟာမျောပါသွားတာပေါ့ဒါပေမဲ့ရေကြီးပြီးသုံးပတ်လောက်အတွင်းမှာပဲဒီရှင်တွေကရေတွေဖွက်တွေရတယ်ရှင်တွေပြန်လဲပေါက်ခွာလာအဲ့တော့ငခားပူတွေပူပြီးတော့ထလာတာပေါ့နော်ဒီရှင်တွေအခုဆိုရင်ရန်ကုန်မြို့မှာသူတို့တို့ကတော်တော်လေးကိုအရန်ကိုခါလိုက်နေတဲ့ပူပြီးဖြစ်တာများနေတာပေါ့ဘလောက်ပဲရှင်တွေကိုကြောက်ကင်းအောင်လုပ်နေပေမဲ့ဒီရေရှမ်းထားတဲ့အတွက်ကြောင့်ပွက်တွေအိုင်ထုံးနေတဲ့အတွက်ကြောင့်ရှင်ဒီပိုပေါက်တဲ့ကြောင့်သူတို့တို့ကိုကျွန်တော်မနေနိုင်ဘူးပူပူပူပူများလာတယ်နောက်တစ်ခါဗိုင်းရပ်စ်ပိုးတွေဖြစ်တဲ့အသေးအောင်လဝါရောဂါတွေပေါ့အဲ့ဒီကနေမှသတိဉာဏ်တွေပျက်စီးတယ်တူလောင်ထားတဲ့ဟာတွေတိုးတယ်ပေါ့အဲ့တော့ဟာရချို့တဲ့တဲ့ယောဂါတွေလည်းလူတွေရနိုင်တယ်တချို့နေရာတွေမှာအခုဆိုစကိုင်းမှာမြင်ရတဲ့ပုံနေရာဆိုလူတွေတို့စိတ်တက်တွေခြောက်ခြားကုန်နေဆိုတော့ဒီလဝါဝပေးအန်တွေပြီးတဲ့နောက်ပိုင်းမှာစိတ်ခြောက်ခြားတဲ့ယောဂါတွေရလာတယ်အဲ့တော့ဒီရေကြီးတဲ့ပြီးတဲ့နောက်ချို့အိမ်နေတဲ့ဇီဝတွေလည်းမမွေတွေပေါ့ပို့ပြီးတော့ပေါ်များလာတယ်အဲ့တော့ခါကြရဲ့ကိုယ်အိမ်ထဲမှာကမွေကြိုက်ခံရတာမွေဖြစ်တဲ့တချို့နေရာဒေသတွေမှာမွေကြိုက်ခံလို့တည်ဆုံနေလို့ဒါကြောင့်ကြားနေရတာပါ
ဟုတ်ကဲ့ဆရာကြီးအခုဒီပြောခဲ့တဲ့အထက်မှာအဖြစ်လဲများပြီးတော့အသက်အန္တရာယ်အတွက်လည်းစိုးရိမ်ရတဲ့ဟာတွေကျွန်တော်အဓိကထားပြီးတော့ပြောအောင်ဆရာဒီဝမ်းလျှော်ယောဂါကအဖြစ်များပြီးတော့အဓိကစိုးရိမ်ရတဲ့ယောဂါဖြစ်နိုင်လားဆရာ
ဖြစ်နိုင်ပါတယ်ကျွန်တော်တို့ဒီဝမ်းပြေဝမ်းလျှော်ဆိုတာပတိယလက္ခဏာနဲ့ဗိုင်းရပ်စ်ကိုကြောင့်လည်းဖြစ်နိုင်တယ်ဒီအစားအစာတွေထဲမှာကျွန်တော်မတန့်ရှင်းတဲ့ရေနဲ့မရဘူးကျွန်တော်တောက်သုံးရေးစိတ်ချရတဲ့တောက်သုံးရေးမရမတန့်ရှင်းတဲ့ရေတို့တောက်နေရတဲ့တို့လေးကဝမ်းပြေဝမ်းလျှော်မှာအဆိတ်ပါတဲ့ဗက်တီးရီးယားပိုးတွေပေါ့နော်ဥပမာတိုက်ဖိုက်ပိုးတွေပေါ့နော်ဒါတွေလည်းဖြစ်လာနိုင်တာပေါ့နော်ဒီအရာတွေကလူတွေအသက်အန္တရာယ်ပေးတာပါဟု
တ်ကဲ့ဆရာအဲ့တော့အဲ့ဒီကနေပြီးတော့ဒီကာကွယ်နိုင်ဖို့အတွက်ဆိုလို့ရှိရင်တောက်ရည်တန်းရအောင်ပေါ့ဆရာနော်လှုပ်ပေးရမယ့်သဘောမျိုးဖြစ်တာပေါ့
မှန်ပါတယ်အဲ့တော့သူဒီရေဘေးကယ်ဆယ်ရေးစခန်းတွေမှာရေတန်းပိုးတွေဝေရတာပေါ့တွားပြီးတော့ပေးရဒါပေမဲ့အဲ့လိုရေတန်းမဝေနိုင်ဘူးလမ်းမဆလို့တွေတက်တက်ကုန်နေဆိုလို့ရှိရင်လက်ရှိရွာနေတဲ့မိုးကြီးကိုတောက်အောင်ခံယူရမှာပေါ့နော်ဆိုရေးသားခံယူတဲ့နည်းတွေကလည်းခုနကွင်းမြေကြီးမှာပလတ်စတစ်ဖြင်စာကြီးတစ်ခုနေပေါ့နော်အလေမှာပေါက်ဖောက်ပြီးတော့ဒီကအရေးတွေမဝင်ရအောင်ခေါင်းမိုးကရေကိုခံတာတဲ့ဆိုင်ကွင်းပြင်မှာခံတဲ့ရေကပို့ပြီးတော့တတ်တော့အဲ့ကတစ်ပင်ပေါ်နေပြီးကျိုးချီဆိုတော့ဆောင်းပါးပါပေါ့ဗျာအဲ့ဒါလေးထောက်ပြီးတောက်ရေးပန့်ရအောင်ပေါ့နော်ကျွန်တော်လုပ်ယူတာပေါ့နောက်အကောင်းဆုံးစိတ်ချရတယ်ကတော့ဒီမွေးကြီးကိုပဲကျွန်တော်ထပ်ပြီးကျူပြီးတော့တောက်တာအဲ့တော့ရေကန်ကြီးကိုအခုဆိုရင်ကျွန်တော်တန့်ဆင်ပြီးလို့ရှိရင်တစ်ချက်မဲ့ chlorine ခတ်တာတွေပါလေပေါ့
ဟုတ်ကဲ့ဆရာအဲ့နောက်တစ်ခုကတော့ရေပြားယောဂါပေါ့ဆရာနော်ဆရာပြောခဲ့တဲ့အထက်မှာဒါပေမဲ့ဆရာဒီရေပြားယောဂါကတော့ချက်ချင်းတော့ပြင်းထန်တဲ့ဒီတေဆုံးရလာအောင်တော့မဖြစ်နိုင်သေးတဲ့အတွက်ဆရာကြီးရေပြားယောဂါနေကာကွယ်ဖို့အတွက်တူတူရှင်းရှင်းလေးပြောပြပါလား
အကောင်းဆုံးကတော့ပွက်ရေထိပ်ပြီးရေကိုရေတန့်နဲ့ပြန်ဆေးရပါပေါ့ရေကြီးပေါ့နော်ဆက်ပြားပေါ့နော်အများဆုံးသုံးရမယ်ပိုတက်ဆီပါတဲ့ဆက်ပြားရေဒီယိုကလိုရင်းခတ်ရမယ်ပေါ့အဲ့တော့ခုနအတန်တွေမဆိုးရင်ရမယ်လားအခုဒီရက်တွေမှာအများကြီးအေးများဟင်တာနဲ့စားတဲ့လူတွေတွေ့နေရတာပေါ့နော်ဒီပါကြောင့်လဲဆိုရင်ဖွယ်ဖွယ်ထဲမှာသွားမိတယ်ရေနဲ့တန်းတန်းနဲ့ပြန်မဆေးမိဘူးချောက်တွေမှာရေဝဲစားတယ်ပေါ့နော
်ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဆရာကြီးခုနကလိုရေကြီးရံဖြစ်ပြီးဒီရေပြန်ကျသွားတဲ့အခါမှာခုနအင်းဆက်ပိုးတွေပေါက်ဖွားမှုများလာတာပေါ့ဆရာနော်အဲ့ဒီအခါမှာအဓိကတော့မြန်မာနိုင်ငံကအများဆုံးဖြစ်နေတဲ့ဒီသွေးလွန်တုတ်ကွေးပေါ့ဆရာအဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးကာကွယ်နိုင်မလဲဆရာကြီးဒီရေကြီးတာကြောင့်ဖြစ်လာနိုင်တဲ့အန္တရာယ်ကို
ခင်ကိတ်မခံအောင်ဒီကင်းပဲဖြစ်ဖြစ်ညနေပဲဖြစ်ဖြစ်လက်ကိုဖုံးတဲ့ဒီရောက်ကိုဖုံးတဲ့ခင်ကြီးတွေဖွင့်ပေးပါစောင့်နေပါလေပံ့ပိုးပေးရမယ်နော်အဲ့ဒါလွယ်ဆုံးနည်းကတော့စောင့်လေးခြင်အောင်လေးလူတိုင်းခြင်အောင်နဲ့အိပ်ပါရှင်ပုတ်တစီဖြန့်ထားပြီးတဲ့စောင်းလေးရှင်းအောင်လေးကျွန်တော်အသုံးပြုရမယ်။ဒါကလေးတငယ်လေးတို့ရင်ကြောင်းနေမှာလဲဟိုကပုတ်တစီဖြန့်ပြီးသားပါရှင်းလုံးပဝါလေးကလကားလေးထုတ်ပြီးသားပါ။အဲ့တော့ဘာလို့ချင်းကိုကျွန်တော်ကဒီနေရာမှာနေနေရအင်မတန်ခက်နေတယ်။အဲ့တော့ကျွန်တော်ချင်းကိတ်မခံတဲ့နီးပေါ့နော်အခုတချို့ဆိုလို့ရှင်ကိုခန္ဓာမှာချင်းမနာအောင်လိမ့်နဲ့ဆီလေးပေါ်နေတယ်။ကြီးလေတော်တော်လေးမှာရှင်းလုံးစကားတော့လူလည်းမတတ်နိုင်ပေမဲ့ကိုအိမ်တွေမြို့နေမှာဆိုလို့ရှင်ကျွန်တော်စကားတက်ထားမယ်။တချို့မြို့နေဒီမှာတော့ချင်းတီးအောင်မကျွန်တော်ပုတ်ဆေးတွေနဲ့လိုက်ပြန်ရရရှိပါတယ်ဒါမျိုးတွေကျွန်တော်တို့ချင်းပြေးအောင်ကျွန်တော်လုပ်နေပါတယ်
ဟုတ်ကဲ့ဆရာနောက်ယောဂါတွေကတော့ဒီအသေးအောင်တာတို့အဟာရချို့တဲ့တာတို့
စင်ယောဂါတွေကလည်းတကယ်လို့ဖြစ်နေ
တယ်ငွေကြိုက်တာပါဆရာနော်ဟုတ်ကဲ့ဆရာ
တို့တချို့တိုက်ဖက်ယောဂါနဲ့ဘုနာမှာဒီရေကြောင့်လေဒါတွေလည်းကျွန်တော်ခုစီကနေမှာတော်တော်များများတက်လာတာကျွန်တော်တွေ့ပါတယ်ဒီသူတို့တကွေတက်နေတယ်လို့ပဲတိုက်ဖက်ယောဂါတွေဒီဒ ဒီရက်ပိုင်းမှာစီကံဒီမှာတွေ့လာတာရှိနေပါတယ
်ဟုတ်ကဲ့အဲ့ဒါလေအဓိကတော့ဆရာရေသန့်အောင်တောက်ဖို့
မှန်ပါတယ်ရေကြီးတဲ့အစာစာနဲ့မတန်တာနဲ့ကျွန်တော်ပေါ်လာတာပေါ့
ဟုတ်ကဲ့ဆရာ
ခုကတော့ဘာဆိုတော့ရေထဲမှာမျောလာတဲ့အစာတော့အပြီးနံကောင်းတယ်ကွာစီတုပ်ဘူးလို့ပေါ့ဗျာစီတုပ်ဘူးကတော့မဖွင့်ရသေးဘူးဆိုတော့ဖွင့်ပြီးစားမှုတွေရှိတာပေါ့အဲ့လိုမျိုးကြတော့ဒီမဖွင့်ရသေးမဲ့ရေဒီလိုညစ်ပတ်တဲ့ရေထဲမှာမျောသွားပါပြီဆိုတော့အချို့ပုံမှားတွေကစိတ်ဝင်နိုင်တဲ့သဘောတွေရှိတယ်တော့အကောင်းလေးဖဲ့ပြီးတော့စားမယ်ဆိုတာမျိုးပေါ့ပန်းသီးဆိုပါတော့ဗျာပန်းသီးမှာရော့ရွေးနေတဲ့ညာလေးလှီးပြီးတော့ကောင်းတဲ့ဘက်ကိုစားမယ်ဆိုတော့သူကလုတ်ကြတယ်ဒီလိုမျိုးအမဲလွန်ရွေးနေပြီဆိုရင်ဒီတက်ဖက်ဘူးလည်းဖြစ်နိုင်ပါတယ်ဝမ်းပြဝမ်းချော်လည်းဖြစ်နိုင်ပါတယ်အပဲရောင်လည်းဖြစ်နိုင်ပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ကျွန်တော်တွေ့တာလေးမွေကြိုက်တာပေါ့ဆရာเนาะအသက်အန္တရာယ်ထိနိုင်တဲ့အတွက်အဆိပ်ရှိတဲ့မွေကြိုက်ခံလို့ရှိရင်ပြင်းထန်လို့ရှိရင်ပေါ့နော်ဘယ်လိုလက္ခဏာတွေရှိပြီးတော့ဘယ်လိုပြင်ဆင်သင့်တယ်ဆိုတာလေးရော
မှတ်တမ်းတွေရပါတယ်ဒီဘာမှဒီမှာရှိတဲ့156မျိုးတွေက190အဆိပ်မရှိဘူးရ36မျိုးပဲအဆိပ်ရှိတယ်အထူးသဖြင့်တော့မွေဘူးနဲ့မွေဟုတ်ပါဗျာကတကုတ်သူရေမွေလို့ဆိုတာကအဆိပ်ရှိတာမဟုတ်ဘူးကြိုက်ရင်နံပါတ်1ကသူကကြောက်လန့်ပါအဲ့ဒီကရှော့ပြရတာအဲ့ကျွန်တော်မွေးကြိုက်တိုင်းနဲ့စိတ်ပြစိတ်မဟုတ်ပါနဲ့ခုကမွေးဝေးကြိုက်ပြီးငါတို့ရကြိုက်ပြီးခုနကအစိတ်ရှိတဲ့မွေးကြိုက်ပြီးဆိုလို့ရှိရင်သူ့ကိုလူနာကိုလည်းလဲလျောင်းထားမှာပါလက်မှာကြိုက်တယ်ဆိုလက်ကိုကျွန်တော်မလှုပ်ရှားဘူးကြောက်မှာကြိုက်တယ်ဆိုသူ့ကိုလည်းလမ်းလျှောက်ဆိုင်သေးသေးဆိုပြီးသူ့ကိုတော့ကျွန်တော်လမ်းလျှောက်မခိုင်းပါနဲ့သူ့ကိုလုံးဝကျွန်တော်တည်ငြိမ်စွာထားလိုက်ပါဒါကြလို့မွေးစိတ်တက်ပြီးဆိုရင်သူကမိန်လာတယ်ရှားလေးလက်အားလေးလေးလာတယ်စိတ်ကြီးကြရတယ်နော်ကျွန်တော်သားလေးနာလာတာမွေးရအဲ့လိုမွေးစိတ်မတက်ခင်မှာတော့ကိုက်ပြီးဆိုတာတည်တယ်ဒီလူနာကိုကျွန်တော်ကဘလို့မရှားပဲနဲ့ထန်းစင်နဲ့ခေါ်သွားပြီးတော့အနည်းသာဝေစိတ်ဖြစ်စီရှိတဲ့နေရာကိုကျွန်တော်ခေါ်သွားပါမယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တက်ဆက်တဲ့ကျမ်းမာရေးခန္ဓာကိုနားဆင်ကြကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်တိုင်းရင်သတင်းလွှာအစီအစဉ်ကိုအလှည့်ပေးကြအောင်ပါ BNI အဖွဲ့ကနေကြားသတင်းတောက်တွေစုစည်းတင်ပြထားတာဖြစ်ပါတယ်ခင်ဗျ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ BNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်တောင်ပိုင်းမန်းရှုမြို့နယ်အတွင်းမြမအစိုးရတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP တို့တိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပါတယ်။ကချင်ပြည်နယ်ဘက်မှာအစိုးရတပ်နဲ့ KIA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံ 1,500 နီးပါးထွက်ပြေးတိမ်းရှောင်နေကြရတယ်ဆိုတာနဲ့ကရင်ပြည်နယ်အတွင်းကဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်နင်းကြိုင်းလုပ်ငန်းစဉ်တွေကိုထိခိုက်စေနိုင်လားဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနူပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတနိုင်ငံလုံးအပြစ်ရက်ဖို့လက်နက်ကင်တပ်ဖွဲ့တွေနဲ့အစိုးရတို့ဆွေးနွေးနေချိန်မှာပဲရှမ်းပြည်တောင်ပိုင်းမိုင်းရှူးမြို့နယ်အတွင်းမြန်မာအစိုးရတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP တို့တိုက်ပွဲဇက်တိုက်ဖြစ်ပွားခဲ့ပါတယ်ဇူလိုင်လ21ရက်နေ့ကနေ22ရက်နေ့အထိဖြစ်ပွားခဲ့တဲ့တိုက်ပွဲမှာရှမ်းပြည်တပ်မတော်ဘက်ကအကြအဆုံးရှိတယ်လို့တပ်မတော်စစ်တောင်းဘက်ကလည်းတေဆုံးမှုများပြားတယ်လို့ဒေသခံပြည်သူစစ်အကြီးအကဲတဦးကပြောပါတယ်မိုင်းရှူးမြို့နယ်မြောက်ဘက်ခုနှစ်မိုင်အကွာမိုင်းဝက်ဒေသလွေနိုင်ကျေးရွာအနီးမှာရှိတဲ့ရှမ်းပြည်တပ်မတော်တပ်စခန်းကိုတပ်မတော်ကခမရ969စစ်တောင်းကနေဝင်ရောက်တိုက်ခိုက်ခဲ့တယ်လို့လည်းမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကပြောပါတယ်တိုက်ပွဲဖြစ်ပွားရတဲ့အကြောင်းကိစ္စဖြေရှင်းပေးဖို့ဝန်ကြီးဦးအောင်မင်းနဲ့တပ်မတော်ကောင်းဆောင်တွေထံတင်ပြထားတယ်လို့မြောက်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရစစ်ခွန်ဆိုင်ကပြောပါတယ်
ကချင်ပြည်နယ်ဘူတာအိုခရိုင်စွန်ဘရာပွန်မြို့နယ်အတွင်းအစိုးရတပ်နဲ့ကချင်လက်နက်ကိုင်အဖွဲ့ KIA တို့အကြဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးသိမ်းရှောင်နေရတဲ့မန်ယန်ဂျာရယန်အင်တန်ဆပ်စမာပွန်နဲ့ဖုံအင်ယန်ရွာတွေကဒေသခံဒုက္ခတွေ1500နီးပါးကို KIA ကတာဝန်ယူထားတယ်လို့ KIA ရဲ့ငင်းချမ်းရေးဖော်ဆောင်ရေလုပ်ငန်းကော်မတီကငင်းချမ်းရေးအကျိုးတော်ဆောင်ဦးလမိုင်ကွန်ဂျာကပြောပါတယ်အစိုးရတပ်မတော်ဘက်ကနေရွာသားတွေကို KIA ဘက်ကဆိုတာမျိုးစွပ်စွဲပြောဆိုမှုတွေအပြင်ချင်းချောက်မှုအမျိုးမျိုးရှိနေတဲ့အတွက်အခုလ16ရက်နေ့ကထွက်ပြေးလာကြတယ်လို့ဦးလမိုင်ကွန်ဂျာကပြောပါတယ်2011ခုနှစ်ကစလို့တကြော့ပြန်ဖြစ်ပွားလာတဲ့ကချင်ပြည်နယ်တိုက်ပွဲတွေကြောင့်အခုချိန်မှာဒုက္ခတွေပေါင်းတသိန်းကျော်ရှိနေပြီးနေရရင်းကိုမပြောင်းရသေးဘူးလို့ဒုက္ခတွေကော်မတီတွေကပြောပါတယ်
ရခိုင်ပြည်နယ်နဲ့စက်မောင်တောမြို့နယ်မှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်လာနိုင်တယ်လို့သတင်းထွက်ပေါ်နေတဲ့အတွက်လုံခြုံရေးကိုတိုးမြှင့်ထားပါတယ် RSO ခေါ်ရိုဟင်ဂျာသွေးစည်းညီညွတ်ရေးအဖွဲ့ကနေဥပုပ်လအပြီးဇူလိုင်လ19ရက်နေ့နောက်ပိုင်းမှာအစိုးရဝန်ထမ်းတွေကိုအဓိကထားလှုပ်ဝက်လှုပ်ကြံဖို့ဒေသခံတိုင်းရင်းသားတွေနေထိုင်တဲ့နေရာတွေကိုအကြမ်းဖက်လုပ်ငန်းတွေလှုပ်ဆောင်ဖို့ဆော်ဩထားတဲ့သတင်းတွေထွက်ပေါ်နေတဲ့အတွက်အခုလိုလုံခြုံရေးတိုးမြှင့်ထားတာပါမြို့နယ်အုပ်ချုပ်ရေးမှူးဦးလတ်မြင့်ကလည်းဇူလိုင်လ13ရက်နေ့မှာအထူးသတိပေးချက်တစ်ခုထုတ်ပြန်ခဲ့တယ်လို့လက်ရှိမောင်တော်မြို့နယ်အတွင်းမှာမြို့မဆေးကြီးကိုပိတ်ထားရပြီးလူအသွာလာချောက်ကပ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်
လာမယ့်ပါတီဆောင်ရွေးကောက်ပွဲမှာချင်းနိုင်ငံရေးပါတီစစ်နဖွဲ့ကနေမဲဆန္ဒနယ်မြေတိုင်းမှာချင်းပါတီတို့အနိုင်ရရှိရေးအတွက်တွေ့ဆုံဆွေးနွေးခဲ့ကြပြီးသဘောတူညီချက်တွေကိုလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။ဇူလိုင်လ19ရက်နေ့တွေ့ဆုံမှုမှာတော့ရွေးကောက်ပွဲမှာဝင်ပြိုင်မဲ့ဦးစားပေးစစ်နဦးကိုရွေးချယ်ပြီးအရွေးချယ်ခံရတဲ့ပုဂ္ဂိုလ်တွေဝင်ရောက်ရှင်ပြန်ကြမယ်မဲဆန္ဒနယ်မြေတွေမှာချင်းမိသားစုဝင်နဲ့အခြားပါတီတွေကနေဝင်ရောက်ရှင်ပြန်ချင်းမပြုဖို့နဲ့အဲ့ဒီပုံကိုယ်တွေအောင်နိုင်ရတဲ့ဝိုင်းဝန်းပန့်ပိုးပေးကြဖို့တဘောတူခဲ့ကြတယ်လို့ချင်းမျိုးတားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဦးငှန်စကပြောပါတယ်ရွေးကောက်ပွဲအလွန်ကာလမှာလည်းချင်းပါတီချင်းချင်းပူးပေါင်းလှုပ်ဆောင်သွားဖို့တဘောတူညီချက်ရရှိခဲ့တယ်လို့လည်းအစည်းအဝေးတက်ရောက်သူချင်းနိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါတယ်
မိုးသီးချံစွာရွာသွန်းမှုကြောင့်ကချင်ပြည်နယ်မိုးကောင်းမြို့နယ်နံမတိမြို့တွင်းမှာရေရှမ်းပြည်ဒေသခံတွေခက်ခဲရင်ဆိုင်နေရပါတယ်။မိုးကောင်းမြို့မှာကျွန်းတော်နှစ်ကြီးကုန်းဖိုးချစ်ကုန်းမြို့မှရက်ွက်တွေနဲ့နံမတိမြို့မှာလည်းဝါအောင်ရက်ွက်တစ်ခုလုံးရေကြီးပြီးမြို့တွင်းဈေးတွေနဲ့အကျောင်းတွေကိုခိတ္တပိတ်ထားရတယ်လို့တောက်ရည်နဲ့ချက်ပြုတ်စားတော့မှုမှာလည်းခက်ခဲနေကြတယ်လို့ဒေသခံတွေကပြောပါတယ်။
ကယားပြည်နယ်ပေါ်ရခဲမြို့နယ်ရှိရင်ဒီပေါက်ကျေးရွာမှာခနောက်စိမ့်ဆက်ယုံတီဆောင်မဲ့စီမံကိန်းကိုပြည်နယ်အစိုးရကနေပြန်လည်ရုပ်သိမ်းလိုက်တဲ့အတွက်ကုမ္ပဏီကနေပြန်လည်လျှောက်ထားသွားမယ်လို့လူထုကုံသွယ်ပန့်ပိုးမှုမြန်မာကုမ္ပဏီမန်နေဂျင်းဒါရိုက်တာဦးမျိုးတန်းကပြောပါတယ်ပြည်နယ်အစိုးရကနေပတ်ကြောင်စီမံကိန်းကိုရုပ်သိမ်းရတယ်ဆိုတာမသိသေးဘူးလို့သူကပြောပါတယ်စီမံကိန်းနဲ့ပတ်သက်ပြီးထွက်ရှိမဲ့ဆိုးကျိုးတွေကိုတေချာချပြခြင်းမရှိဘဲကျေးရွာမှာရှိတဲ့တာဝန်ရှိသူတွေနဲ့ဒါသဘောတူစာချုပ်ချုပ်ဆိုခဲ့ကြတဲ့အပေါ်စွန်လဆန်းပိုင်းမှာဒေသခံရွာသားတွေကနေကန့်ကွက်မှုတွေလည်းဖြစ်ပွားခဲ့ပါတယ်။အဲ့လိုကန့်ကွက်မှုအပြီးကုမ္ပဏီကနေဂရင်းနီလူငယ်များတမက်ကအဖွဲ့ရဲ့အကူအညီနဲ့ဆက်ယုံကထွက်ရှိမဲ့ဆိုးကျိုးတွေကိုတေချာချပြပြီးဒေသခံတွေရဲ့သဘောတူညီချက်ကိုပြန်လည်ကောက်ခံဖို့ဆွေးနွေးပွဲတွေလုပ်ခဲ့ကြပါတယ်။
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့အကြားအပြစ်ခတ်ရဲစဲရေးနဲ့နိုင်ငံရေးသဘောတူညီချက်တွေမရရှိသေးချိန်မှာကရင်ပြည်နယ်မှာအကြီးစားဖွံ့ဖြိုးရေးစီမံကိန်းတွေအကောင့်ထည့်ဖို့ခြင်းဟာပဋိပက္ခကိုပုံမဆိုးရစေပြီးတော့ငင်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပြည်သူလူထုရဲ့လုံခြုံရေးကိုလည်းထိခိုက်စေတယ်လို့ကရင်ငင်းချမ်းရေးအထောက်အကူပြုကွန်ရက် KPSN ကနေထောက်ပြခဲ့ပါတယ်ဒီအခြေအနေကိုတော့စအိုင်စုကနေအခုလိုတင်ဆက်ထားပါတယ်
။နိုင်ငံအဖွဲ့အစည်းနဲ့ပြည်ပဆိုင်ရာလူမှုကွန်ရက်တောက်ပေါင်းတဲ့အဖွဲ့အစည်းတွေအနေနဲ့ကင်ပီနယ်တန်းမှာကြီးမားတဲ့ပွင့်ပြွေးစီမံကိန်းတွေကိုလုပ်မယ်ဆိုရင်နိုင်ငံသဘောတူညီချက်လက်မှတ်ရေးထိုးပြီးမှဝင်ရောက်လုပ်ကင်တင်တယ်လို့ KPSN ပြောခွင့်ရသူစောကျော်စွာကအခုလိုပြောပါတယ်
။ကင်ပီနယ်မှာကြီးမားသောစီမံကိန်းတွေလုပ်တော့မယ်ဆိုရင်တော့နိုင်ငံသဘောတူညီချက်လက်မှတ်ရေးထိုးပြီးမှလုပ်လို့ရှိတော့ဖြစ်မယ်။အဲ့လိုနိုင်ငံသဘောတူညီချက်မှရေးထိုးမပြည့်ပြန်တော့ရတော့ဒီလိုစစ်ပွဲပြန်ဖြစ်တဲ့အခါမှာကျွန်တော်ပြည်သူတွေလည်းထိတ်ထိတ်ဆီးတယ်။နောက်ပြီးမှနိုင်ငံရေးလည်းပြတ်သွားပြီးဟောစနေကြစမ်းမှန်ကြနေတာမျိုးဖြစ်ကြတဲ့ကြောင့်ဒါလေးကြီးရဲ့ခဏလေးစောင့်ဆိုင်ကြပါလို့
ဇူလိုင်လ၂ရက်နေ့မှာကင်ပီနယ်မြောက်ရီကော့ဂရိတ်ကိုဆက်သွယ်ဖောက်လုပ်ထားတယ်။အာရှအဝေးပြေးလမ်းမပေါ်မှာကင်လက်နက်ကတပ် DKBA နဲ့မြန်မာစစ်ရဲတပ်တွေအာရှလမ်းကိုအကြောင်းပြပြီးပစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။ဒီလိုပြစ်ခတ်တိုက်ခိုက်မှုတွေကို KNUK မျိုးသားစီအုပ်အနေနဲ့တိမ်တိမ်မွေ့မွေ့နဲ့ကင်တွယ်ဖြစ်ရှင်းနေရပြီးလာမယ့်တနင်္ဂနွေလို့ပြစ်ခတ်ရက်စရေး NCA လက်မှတ်ထိုးဖို့အဟန့်တာဖြစ်မှာကိုစိုးရိမ်မိတယ်လို့ KNU တွဲဖက်တွင်ရင်မှုနဲ့ပဒိုမဲမဲမန်းကခုလိုပြောပါတယ်
ဒီလိုအခြေအနေမျိုးပေါ်မှာကလည်းပဲကျွန်တော်တို့ကပေါ့ဆွင့်ရတယ်လို့ဆိုတော့လာမယ့်ဒီ NGA လက်မှတ်ထိုးဖို့အတွက်ကိုလည်းပဲဒါဟန်တာဖြစ်နိုင်ခြင်းတွေအကြောင်းလဲတွေ့မိတာပေါ့
လာမယ့်2016ခုနှစ်မှာလည်းပဲ Concrete Into အာရှလမ်းပိုင်းကိုဆက်လုပ်သွားဖို့အာရှဖွံ့ဖြိုးရေးဘဏ်ကမြန်မာဆိုရက်ကိုဒေါ်လာ100ချင်းငါဖို့ပြင်ဆင်နေပြီးအဲ့ဒီစီမံကိန်းတွေဖြစ်လာရင်မြေသိမ်းရသိမ်းမှုတွေဖြစ်လာမှာကိုလည်းဒေသခံတွေစိုးရိမ်နေရတယ်လို့လွန်ညရွာသားမန်းခင်မောင်ကပြောပါတယ်အာရှဝေပြေလမနဲ့ပတ်သက်ပြီးရန်လိုတိုက်ခတ်မှုမျိုးတွေကိုရှောင်ရှားပြီးတော့ညီညာစာညှိနှိုင်းဆွေးနွေးသွားဖို့နဲ့ KNU အနေနဲ့လည်းညီညာရဲ့အဖြေရရှိအောင်ကြားဝေးပြန်ပြေးပင်းသင့်တယ်လို့ဆိုပြီး KBS နဲ့အနေနဲ့ဇူလိုင်လဒုတိယပတ်မှာကြေညာချက်ထုတ်ပြန်ထားပါတယ်
ဆက်ပြီးတော့2015ခုနှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာမွန်ပြည်နယ်အပြင်မွန်လူမျိုးတွေနေထိုင်တဲ့ပြည်နယ်တွေနဲ့တိုင်းတွေမှာဝင်ရောက်ရှင်ပြိုင်ဖို့မွန်နိုင်ငံရေးပါတီတွေကပြင်ဆင်မှုတွေလုပ်ထားပြီလို့ပါတီခေါင်းဆောင်တွေကပြောပါတယ်။မွန်နိုင်ငံရေးပါတီတွေရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့အခြေအနေတွေနဲ့ပတ်သက်လို့မီးရင်စနိုင်းရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်ရှင်။
2020ရွေးကောက်ပွဲတုန်းကတခါဝင်ပြိုင်ပြီးသားဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကတော့မွန်ပြည်နယ်ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးတွေမှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပြီးလာမယ့်အစိုးရတပ်သားမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့ဆက်လက်တိုက်ပွဲဝင်သွားမယ်လို့ပါတီရဲ့ပြောရေးဆိုခွင့်ရှိသူနိုင်စံသင်ကပြောပါတယ
်။တော်တော်ကလည်းလောင်းလာရွေးတဲ့ကိစ္စကြတော့ပေါ်ပြည့်တဲ့နလကတဲ့ကတော့ကြိုတင်ပြီးတော့ဆောင်ရွက်ထားပြီးသားပဲ။ဒီဖွဲ့စည်းပုံအားမပြီးဆုံးဘူး။ဘုလက်ရှိကျော်တော်တော်တဲ့ဖက်ဒရယ်မူပေါ်တော့ဒီမိုကရေစီလမ်းကြောင်းပေါ်မရောက်နိုင်ဘူး။ဒါကိုပြင်ဖို့သိတယ်အများကြီးတင်ရမှာ။ပြည်နယ်လုံးပိုင်းကွေးလည်းနည်းနည်းပဲပြီးသားတဲ့ဟာတွေရယ်တိုင်းရင်းသားခွင့်ရည်တွေရယ်အများကြီးတင်ရအောင်မယ်။မဲဆွေပါတီတွေဖြစ်တဲ့ဒီမိုကရေစီအင်အားစုနဲ့ပေါင်းပြီးတော့ဒါကိုဆက်လက်တိုက်ပွဲဝင်မှာရှိတယ်
။အလားတူလမ်းမဲ့ရွေးကောက်ပွဲမှာစတင်ဝင်ပြိုင်မဲ့မော်မျိုးရပါတီကလည်း၎င်းတို့ပါတီအနေနဲ့ရွေးကောက်ပွဲဝင်တာဟာ2008ဖွဲ့စည်းပုံကိုပြင်ဆင်ဖို့ဒါမှမဟုတ်အသိရေးဆွဲဖို့အတွက်ဖြစ်တယ်လို့ပါတီရဲ့သွေးမှုနာလီသမားကပြောပါတယ်မိုးမြူရာပါတီကတော့လာမယ့်ရွေးကောက်ပွဲမှာမိုးပြင်းနေပြင်ကရင်ပြည်နယ်တနင်္သာရီတိုင်းပဲခူးတိုင်းနဲ့ရန်ကုန်တိုင်းတွေမှာမဲဆန္ဒနဲ့60ဝင်ပြိုင်တော့မှဖြစ်ပြီးတော့လက်ရှိဝင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေကိုစီစစ်နေစေလို့လည်းသူကပြောပါတယ်။ဒါအပြင်နိုင်ငံရေးကန်သားမှာအမျိုးသမီးတွေပါဝင်လာနိုင်ဖို့ဆိုပြီးတော့ရွေးကောက်ပွဲဝင်မဲ့အမျိုးသမီးပါတီမွန်ကလည်းမိုးပြင်းနေတနင်္သာရီတိုင်းနဲ့ပဲခူးတိုင်းတွေမှာကိုယ်စားလှယ်15ဦးဝင်ပြိုင်သွားမယ်လို့ပြောဆိုခဲ့ပေမဲ့လည်းမိုးပါတီတွေကြားညီညွတ်ရေးကိုရှေ့ရှုပြီးတော့ပါတီရက်တည်နိုင်ရေးအတွက်3နေရာမှာသာဝင်ရောက်ရှင်ပြိုင်ဖို့စီစဉ်နေတယ်လို့ပါတီဥက္ကဋ္ဌမိသားရှင်ကပြောပါတယ်။မိုးပြင်းနေသွဲမှာမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီရဲ့မွန်မျိုးရပါတီနဲ့အမျိုးသမီးပါတီမွန်ဆိုပြီးတော့မွန်နိုင်ငံရေးပါတီ3ဖွဲ့မတူကွဲပြားစွာရက်တည်နေတယ်လို့လာမယ့်ရွေးကောက်ပွဲမှာလည်းတီးချဲဝင်ရောက်ရွေးခံသွားမယ့်အနေအထားမှာရှိနေပါတယ်။ခုလိုစူးစိမှုမရှိပဲတကွဲတပြားစီဝင်ရောက်ရွေးခံမယ်ဆိုရင်အောင်မြင်မှုရရှိနိုင်ဖို့ခက်ခဲမယ်လို့လည်းလွတ်လပ်သောမွန်မျိုးရရွေးကောက်ပွဲအောင်နိုင်ရေးအကျိုးဆောင်ဖွဲ့တွေကနေသုံးသပ်ထားပါတယ်။
ဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
တနင်္ဂနွေလုံးအပြည့်ရက်ဖို့လက်နက်ကင်တပ်ဖွဲ့တွေနဲ့အစိုးရတို့ဆွေးနွေးနေချိန်မှာပဲရှမ်းပြည်တောင်ပိုင်းမိုင်းရှုမြို့နယ်အတွင်းမြန်မာအစိုးရတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP တို့တိုက်ပွဲဇက်တိုက်ဖြစ်ပွားခဲ့ပါတယ်ကချင်ပြည်နယ်ဘူတော် OKI ဆွမ်ပရာဘူမြို့နယ်အတွင်းအစိုးရတပ်နဲ့ကချင်လက်နက်ကင်အဖွဲ့ KAA တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ 1,500 နီးပါးထွက်ပြေးတိမ်းရှောင်နေရပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တိုင်းရင်းသတင်းလွှာကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။ VOA ရဲ့တောက်ကြနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။
ရရှိမြတ်မြအခုဒီလာမယ့်2015နိုဝင်ဘာလအထူးထူးရွေးကောက်ပွဲကြီးမှာအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကနေပြီးတော့ထင်ရှားတဲ့တက်ကြွလှုပ်ရှားသူတွေနောက်ပညာရှင်တွေအတော်များများပါဝင်ရှင်ပြိုင်ကြဖို့ရှိနေပါတယ်ဒီချင်းနေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအကူပြောင်းအတွက်အားဖြစ်စေမလားအထောက်ပံ့ဖြစ်စေမလားဒါမှမဟုတ်ရင်ပဲဒီအာဏာရကြံ့ခိုင်ရေးပါတီဒါမှမဟုတ်အာဏာရအင်အားစုတွေနဲ့ထိတ်တဲဖြစ်ဖို့အတွက်လာလာဇူးတွေကဖြစ်မလာနိုင်ဘူးလားဒီအကြောင်းနဲ့ပတ်သက်လို့အခုလာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမိများလို့လည်းတော်ရရှင်ဤအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို view မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတာတွေနောက်မိများလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ view ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမဲ့တော်ရရှင်တွေကိုကြိုဆိုပါရခင်ဗျာ။
စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေကျွန်တော်တို့ VOA email တော်လကောင်းတယ်လီဖုန်းနဲ့တော်လကောင်းအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရခင
် American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်တရုတ်နိုင်ငံမှာဆိုရရဲ့မူဝါဒရည်နဲ့ပတ်သက်ပြီးငြင်းငြမ်းစွာစိန်ခေါ်ခဲ့ကြတဲ့ရှင်းနေသည်
ဥပဒေအကျိုးဆောင်အနေနဲ့တက်ကြွလှုပ်ရှားသူ169ယောက်ကိုတရုတ်အာဏာပိုင်တွေကမကြသေးခင်သတင်းပတ်တွေအတွင်းကစနစ်တကျဖမ်းဆီးတာတွေရှုပ်ဝက်ဖမ်းဆီးခေါ်ဆောင်သွားတာတွေတိုက်ပိတ်တာတွေနဲ့ခေါ်ယူစစ်ဆေးမေးမြန်းတာတွေလုပ်ခဲ့တယ်လို့လူ့အခွင့်အရေးအဖွဲ့တွေနဲ့တရုတ်တက်ကြွလှုပ်ရှားသူတွေကပြောပါတယ်ဘေကျင်းမြို့ကဖန်ဂရီဥပဒေအကျိုးဆောင်အဖွဲ့ကအရှင်နေ6ဦးပါဝင်ရှင်းနေအတော်များများကိုတရုတ်အာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်ဖန်ဂရီဥပဒေအကျိုးဆောင်အဖွဲ့ဟာအကျဉ်းကျခံနေရတဲ့ဝီဂါပညာရှင်အီဟမ်တူဂျီအပါဝင်နာမည်ကြီးလူ့ခွင့်ရေးအမှုအတော်များများကိုလိုက်ပါဆောင်ရွက်ခဲ့ပါတယ်ဖန်ဂရီဥပဒေအကျိုးဆောင်အဖွဲ့ရဲ့ရှင်းနေဝန်ယူကသူမရဲ့အင်တာနက်လိုင်းနဲ့လျှက်ဆက်ပြီးဖြတ်ခံခဲ့ရပြီးသူ့အိမ်ထဲကိုလူတွေဝင်ဖို့ကြိုးစားနေတယ်လို့တယ်လီဖုန်းကနေသူ့ရဲ့မိတ်ဆွေတငယ်ချင်းတွေကိုသတင်းပို့ပြီးတဲ့နောက်မှာပျောက်သွားခဲ့တဲ့ဇူလိုင်လ9ရက်နေ့မှာဒီလိုဖမ်းဆီးနှိမ်နှင်းတာတွေကိုစတင်ခဲ့တာဖြစ်ပါတယ်။ဝန်ဟာလူခွင့်ရေးအမှုဘာသာရေးလွတ်လပ်မှုနဲ့ဆိုင်တဲ့အမှုတွေကိုရှင်းနေဖြစ်လိုက်ပေးခဲ့ပြီးတော့အဲ့ဒီထဲမှာတရုတ်နိုင်ငံမှာတားမြစ်ပိတ်ပင်ထားတဲ့ Falun Gong ဂိုင်းဝင်တွေရဲ့အမှုတွေနဲ့ပတ်သက်ပြီးတော့လည်းရှင်းနေဖြစ်လိုက်ပေးခဲ့သူဖြစ်ပါတယ်။အဲ့ဒီဥပဒေအကျိုးဆောင်အဖွဲ့ရဲ့ Director Suji Fang ဟာလည်းအပန်းခံခဲ့ရပါတယ်။သူဟာဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားမှုကိုဖော်ပြတဲ့သတင်းနောက်ဂျန်မောအတွက်ရှိနေလိုက်ပေးခဲ့သူဖြစ်ပါတယ်။အဖမ်းခံရတဲ့အထက်မှာစာဖမ်းကလေးကသတင်းတစုံတရာမကြားသေးတဲ့သူကတော့နာမည်ကြီးရှိနေလီဟီပင်းဖြစ်ပါတယ်။သူဟာရှိနေလဲဖြစ်မျက်မြင်တက်ကြွလှုပ်ရှားသူလည်းဖြစ်တဲ့ချန်ကွန်ချန်းနဲ့အတင်းကျပ်နေရာရွှေပြောင်းခံရသူတွေအတွက်ရှိနေလိုက်ပေးနေတာဖြစ်ပါတယ်။တရုတ်နိုင်ငံကသူ့ရဲ့အမျိုးသားလုံခြုံရေးဥပဒေတစ်ကိုကြဲကြဲပြန့်ပြန့်အသုံးချပြီးတော့လူခွေချိုးဖောက်တာတွေလုပ်နေတဲ့အပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့အထူးပဲစိုးရိမ်မိပါတယ်တရုတ်နိုင်ငံအနေနဲ့သူ့ပြည်သူတွေအားလုံးရဲ့အခွင့်အရေးကိုလေးစားလိုက်နာဖို့တရုတ်နိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ပေးဖို့ကြိုးပမ်းခဲ့ကြတဲ့အတွက်မကြောက်သေးခင်ကအဖမ်းခံခဲ့ရတဲ့သူအားလုံးကိုပြန်လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုကတရုတ်နိုင်ငံကိုအပြင်းထန်တိုက်တွန်းလိုက်ကြောင်းပါခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ
တို့ရရှိနေခုကြားခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA အားပေါ်မဟုတ်တဲ့အကြောင်းထပ်မံပြီးတော့အသိပေးလိုပါရခင်ဗျာ VOA အမေရိကန်တန်ကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်တာနေမနေ့ခင်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုတော့ကြာရှိတဲ့အချိန်တွေမှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုချိုချိုသိန်းကကြီးညာပေးပါလိမ့်မယ်ခင
်ဗျ။ Syria နိုင်ငံက IS စစ်သွေးကြွတွေကိုတိုက်ခိုက်မဲ့ American တိုက်လေယာဉ်တွေကို Insalik လေတဲ့အခြေစိုက်စခန်းသုံးပြီးတိုက်ခိုက်မှုတွေစတင်မှုတူရကီသမ္မတ Recep Tayyip Erdogan ကသဘောတူလိုက်တဲ့အကြောင်း American နဲ့တူရကီသတင်းတွေမှာဖော်ပြပါရတယ်။ American တာဝန်ရှိသူတွေကတော့အဲ့ဒီသတင်းအသေးစိတ်ကိုထုတ်ပြောဖို့ညင်ပါတယ်။ဒီလောက်အစပိုင်းကဗီယက်နမ်မှာရခဲ့တဲ့ Iran Nuclear သဘောတူညီချက်နဲ့ပတ်သက်ပြီးကြာတာပရီနီထက်လွတ်တော်ကြားနာပွဲမှာအဝမအစိုးရဖွဲ့တာဝန်ရှိသူတွေကိုလွှတ်တော်အမတ်တွေကမေးခွန်းတွေအပြင်းထန်ထုတ်ခဲ့ကြပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားဟာကြာတာပရီနီကအီသီယိုးပီးယားနဲ့သူ့ဖခင်မွေးစားတီးဖြစ်တဲ့ကင်ညာနိုင်ငံခီးစဉ်တွေကိုစတင်ပါတယ်။အာဂါဒါယမူသုံးဦးကိုနေဆောင်သွားတဲ့ Russia Soyuz အာဂါဒါယဟာဗိုဒူနေကနိုင်ငံတကာအာဂါဒါစခန်း ISS ကိုရောက်သွားပါပြီ။အာဂါဒါယကိုလွှတ်တင်မှုနှစ်လကြာနှောင့်လေးကြံ့ကြံ့နေခဲ့ပြီးတဲ့နောက်ပိုင်းအခုဗိုဒူနေမှာအာဂါဒါစခန်းကိုအောင်မြင်ရောက်သွားတာပါ။ကဘာဂျိုနဲ့ထူးထူးခြားခြားကိုဆင်တူပြီးနေနဲ့တူတဲ့အလံကွာတဲ့နေရာကကြေတလုံးကိုလှက်ပတ်နေတဲ့ဂျိုတလုံးကိုရှောက်ဖွေတွေ့ရှိလိုက်တယ်လို့အမေရိကန်သိပ္ပံပညာရှင်တွေကကြာတာပရီနေမှာပြောပါတယ်။ဒီဂျိုဟာတက်ရှိတွေနေထိုင်ပွဲရှိတဲ့တခြားတနေရာမှာတွေ့ရတဲ့ကဘာနဲ့အနီးစပ်ဆုံးဂျိုပါပဲလို့အမေရိကန်အာဂါဒါအေဂျင်စီ NASA ရဲ့ကယ်လီဖိုးနီးယားအခြေစိုက် AMS သုတေသနဌာနကဂျွန်ဂျန်ကင်စ်ကပြောပါတယ်။အမေရိကန်အာဂါဒါအေဂျင်စီရဲ့အဆိုအရအခု Earth 2.0 လို့ခေါ်တဲ့တွေ့ဂျိုဟာတွေ့ထားမှုသမျှထဲမှာကဘာနဲ့အနည်းဆုံးဂျိုဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
ထိတ်တန့်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကုချူချော်သိန်းကြီးညာတောခဲ့တာဖြစ်ပါတယ်ခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကနတ်လဖိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရမန်ဖြစ်ပါတယ်ကျွန်တော်ဆက်မိုးပါညနေပဲ6နာရီကနေ9နာရီထုတ်လို့မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေ50နဲ့ပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေ။ဒီလိုလိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.